ေတာသနာတော်နှစ်2560ခုနှစ်ကောဇာတက္ကိ1388ခုနှစ်ဘာကောင်လာဇန်6ရက်2016ခုရှစ်လပိုင်း9ရက်အင်္ဂါနေ့နနခင်ခါကာလမှာစင်ကာပူနိုင်ငံမဟုတ်ဝိပဿနာတရားရှင်နှင့်လုပ်ငန်းရှင်ပြန်ပွားရေးဤပအဖွဲ့အကွဲအမတ်1သစ္စာပါရမီဓမ္မရည်တာမှာရှင်းမှုပြီးတော့ဆင်းရင်ရှင်းပါကြတယ်303ကြိမ်မြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထူးမှဖြစ်ဖြစ်ရှင်ကျင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်မဟာဥရင်တို့ဒီနေ့ဤတပေါင်းတို့ဟောင်းတို့ကိုကလျာဏပုထုဇဉ်ပိုင်းလေးဖြစ်မယ်ပေါ့နော်ခန္ဓာအာရဏဓာတ်သုံးခုပြောပြီးတာနဲ့သစ္စာနော်အန္တပုထုဇဉ်ကလျာဏပုထုဇဉ်လို့ပုထုဇဉ်နှမျိုးရှိတဲ့လက်ကအန္တပုထုဇဉ်ဆိုတာခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါအစရှိတဲ့လေးနဲ့တဲ့တရားတွေနဲ့ပတ်သက်ပြီးတော့သင်ယူမှုမေးမြန်းမှုနာယူမှုမှတ်သားမှုစဉ်းစားဆင်ခြင်မှုမရှိကြတဲ့ပုဂ္ဂိုလ်တွေကိုအန္တပုထုဇဉ်လို့ဒီလိုနားလည်ကြရတယ်နော်အဲ့ဒီလေးနဲ့တဲ့တရားဓမ္မတွေနဲ့ပတ်သက်ပြီးတော့သင်ယူမယ်လေ့လာမယ်မေးမြန်းမယ်စုံစမ်းမယ်နာယူမယ်မှတ်သားမယ်ပြီးရင်စဉ်းစားဆင်ခြင်မယ်ဒါဆိုလို့ရှိရင်တော့ကလျာဏပုထုဇဉ်ပေါ့အဲဒါဥရှင်တို့ခန္ဓာ5ပါးအကြောင်းအာယတန12ပါးအကြောင်းဓာတ်18ပါးအကြောင်းကိုပြီးခဲ့တဲ့နေ့တွေကနာယူမှတ်သားခဲ့ကြပြီအထိုင်လျောက်ပေါ့ဟုတ်လားအခုဥရှင်တို့ဒီကနေ့ဒီချိန်မှာသစ္စာ4ပါးနဲ့ပတ်သက်ပြီးတော့ပေးသက်ပေါင်းတော်တို့မှတ်သားကြည့်ကြရအောင်နော်သစ္စာဆိုတာပေသဘောတရားတို့အလုံးယင်းနေကျွမ်းဝင်မှုရှိတာစကလုံးတစ်လုံးမဲတချို့ဆိုရင်အမြဲမပြတ်တောင်းနာယူနေကြတယ်လို့ထင်ပါတယ်နော်သစ္စာဆိုတာအလွန်တရာမှချုပ်ငြိမ်သောအရာသာရှိတဲ့အရာလို့မြတ်စွာဘုရားအလိုတောင်းဟောတယ်သစ္စာဟဝေသာတုတရံရတနာအရာသာတကအရာသာတွေမှာအမှန်တရားသစ္စာရဲ့အရာသာအကောင်းဆုံးလို့မြတ်စွာဘုရားအလိုဟောတာဟုတ်လားဒါကြောင့်သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဒီကနေ့နာယူခြင်းကိုကြည့်ကြရအောင်နောက်ပြီးခဲ့တဲ့နှစ်ကသစ္စာ၄ပါးကို၄ချိန်ခွဲပြီးတော့ဟောတာပေးတဲ့တို့မမိအောင်မယ်ထင်ပါတယ်သစ္စာအနည်း16ချက်ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့တရား၄ချိန်ဟောတယ်မူရိယသစ္စာနဲ့ပတ်သက်ပြီးတော့တစ်ချိန်နိရောဓသစ္စာမဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့လည်းဒီချိန်ဒီတိတုံကတော့အထိုက်လေးအောင်ကြည်ကြည်ပြန့်ပြန့်လေးရှိအောင်တော့ကိုကဒီချိန်လေးမှာသစ္စာနဲ့16ချက်ကိုဦးဇင်းကပြောကျင်တာတခါတည်းနားထောင်လိုက်တယ်နဲ့သစ္စာလေးပါးနဲ့ပတ်သက်ပြီးတော့အထိုက်လေးအောင်ဤကြုံနဲ့ဟောပြောချက်ကလေးအနှစ်ချုပ်ကလေးသဘောမျိုးပေါ့နော်အဲ့တော့ဦးဇင်းတို့ဒီသစ္စာနဲ့ပတ်သက်ပြီးတော့လေဒီဆိုဘုရားကြီးကခန္ဓာအာယတနာတသစ္စာလေးခံချမ်းမှာရေးထားတာလေးအတော်ရှိစွာဘယ်မျှကြလဲတခါတခါမဖောက်ပြန်မဲ့အစဉ်မြဲကိုသစ္စာဆိုလို့တဲ့အချိန်ကာလတွေဘလို့ပဲပြောင်းလဲသွားတော့ဘလောက်ပဲကြာကြာဒီသစ္စာဆိုတာပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ဆိုတာမရှိဘူးအမြဲတမ်းမှန်တာအတော်ရှိစွာဘယ်မျှကြလဲတခါတရံမဖောက်ပြန်မဲ့အစဉ်မြဲကိုသစ္စာဆိုလို့ထိုသစ္စာကလေးတွေပြာဤလေးပါးသေရုပ်အမှန်ထုတ်တော်ဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဆိုကြီးရဲ့ရှင်းတာချက်ကလေးရောအဲ့ဒီသစ္စာလေးပါးကိုအတိပ္ပယ်အနှစ်ချုပ်ကလေးဘယ်လိုဆက်ပြီးတော့ရေးလဲဆိုတော့ခန္ဓာ၅ဒီဘုံလောကီကိုဒုက္ခဆိုလို့အခန္ဓာ၅ပါးဒီလောကကြီးဖြစ်ပြပြောင်းလဲနေတဲ့သဘာဝတရားမှန်သမျှဒုက္ခသစ္စာလို့နားလည်ပါတဲ့အနှစ်ချုပ်နော်ခန္ဓာငါးဒီဘောလောကီကိုဒုက္ခဆိုလို့ထိုဒုက္ခပေါင်းပွားကြောင်းအမှုလောဘမှုမှာတမှုရိယအမိယာကြီးအဲ့ဒီဒုက္ခတွေဖြစ်ခြင်းရဲ့အဓိကလက်သေးတဲ့အခါအကြောင်းတရားလောဘကတော့တမှုရိယသစ္စာလို့အမိယာတယ်တဲ့နော်လောဘခပင်အကျွင်းမရှိချုပ်ငြိမ်းပြီးသည့်တန်တိသဘောအစဉ်ချောကိုနိရောဓဟုတဲ့နော်အဲ့ဒီလောဘတွေဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့လောဘတွေအကျွင်းမရှိချုပ်ပြီးတော့တန်တိသဘောအစဉ်ချောကိုနော်ဆိုကြီးရဲ့အတုံးတော်တန်တိဆိုတာနိဗ္ဗာန်ရဲ့လက္ခဏာနော်ငြိမ်အေးတဲ့ငြိမ်ချမ်းတဲ့ငြိမ်သက်တဲ့တန်တိဆိုငြိမ်အေးခြင်းအစဉ်ချောကိုဆိုအမြဲတမ်းချောမွေ့နေတဲ့အဖို့အထက်မရှိဘူးအစဉ်မပြေတာမရှိဘူးဆိုတဲ့အတိတ်က တန်တီသဘောအစဉ်ချောကိုနိရောဓဟုတဲ့ရှစ်စုတီတီမဂ္ဂင်ကြီးကိုမဂ္ဂဆို၏တဲ့ပစ္စာလေးပါးရဲ့အသေးပဲကိုအဲ့လိုလေးဖွင့်လာတော့ခန္ဓာငါးလီဘုံလောကီကိုဒုက္ခဆိုလို့ဒုက္ခဘုံပွားကြောင်းအမှုလောဘဆုမှာသူရိယအမြင်ရဤလောဘခပင်အကျွင်းမရှိစုံငင်းပြီးသည့်တန်တိတဘောအစဉ်ချောကိုနိရောဓဟုရှစ်စုတီတီမဂ္ဂင်ကြီးကိုမဂ္ဂဆို၏တဲ့အမေကရှင်ပါကိုတော့မဂ္ဂသစ္စာလို့ဆိုတယ်တဲ့ဒုက္ခနိရောဓဂามိတိပရိပဒာနောက်ဒုက္ခငြိမ်းရာတို့ဆ ਾਇ ရောက်စီတို့တခုဒီတော့လမ်းပေါ့မဂ္ဂသစ္စာဟုတ်လားအဲ့ဒါဦးဇင်းတို့ဘေးတော့ပေါ်တော်တော့အဲ့ဒီသစ္စာလေးပါဟာတတဝါတွေရဲ့ဘဝမှာအရေးအကြီးဆုံးတိတဲ့တိတိုက်တဲ့တရားပဲနော်သစ္စာလေးပါလောက်အဓိကကြတဲ့အရေးကြီးတဲ့တရားမရှိဘူးလို့ပြောနာလေရမှာသူ့ကိုကိုကပฏิဝေဒဆိုင်အောင်ထိုးထွင်းပြီးတော့သိမယ်မြင်မယ်ရှိလို့ရှိရင်အဲ့ဒါအရိယာဖြစ်တယ်ခေါ်တာပဲလေအဲ့ဒါလောက်အရေးပါတယ်ပေါ့သစ္စာလေးပါဆိုတာဒါကြောင့်ရှင်တို့သစ္စာမယုတ်တည်တဲ့မှာမြတ်စွာဘုရားကသစ္စာလေးပါကိုသိဖို့အလွန်အရေးကြီးတဲ့အကြောင်းကိုအမျိုးမျိုးဥပမာတွေပြပြီးတော့ဟောတာလည်းရှိတယ်အောင်သစ္စာလေးပါကိုဘယ်လောက်ထိအရေးကြီးသိအောင်လုပ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ပေးတဲ့လိုလည်းပဲကြားဖို့တဲ့တုတ်တန်လေးတစ်ခုရှိတယ်နော်နန္ဒခင်းမှာလှံပေါင်းတရားနဲ့လှံအချက်တရားထုတ်ခံရမယ်။နော်နေ့လေခင်းမှာလှံပေါင်းတရားနဲ့လှံအချက်တရားထုတ်ခံရမယ်။ညနေခင်းမှာတန်ပေါင်းတရားနဲ့ဥမ္မလှံအချက်တရားထုတ်ခံရမယ်။အဲ့ဒါဘယ်လောက်လဲဆိုတော့နှစ်ပေါင်းတရား။နော်အဲ့လိုမျိုးနှိမ့်ဆက်ညှဉ်းပန်းခံရမှာတစ္ဆာလေးပါးကိုသိမယ်လို့တစုံတစ်ယောက်ကလာပြောလာမယ်ဆိုလို့ရှိရင်တကယ်လည်းပဲအဲ့လိုနှိမ့်ဆက်ညှဉ်းပန်းခံရလို့တစ္ဆာလေးပါးကိုသိမယ်ဆိုရင်အဲ့ဒါပျော်ပျော်ကြီးအဲ့ဒီလှမ်းအချက်ပေါင်းများစွာအထောက်ခံပြီးတော့တစ္ဆာလေးပါးကိုသိအောင်လုပ်တဲ့နေတဲ့။နောက်အဲ့ဒါလောက်ပင်မဆင်းရဲခါမှသိမယ်ဆိုရင်တော့တစ္ဆာလေးပါးကိုနော်တကယ်ကိုပဲစိတ်ပါလက်ပါနော်တစ္ဆာလေးပါးကိုသိဖို့အတွက်အဲ့ဒီလိုဒုက္ခတွေကိုခံယူသင့်တယ်လို့မြတ်စွာဘုရားဟောတာ။ဘာဖြစ်လို့လဲဆိုတော့တစ္ဆာလေးပါးကိုသိရင်ဒုက္ခငြိမ်းမယ်ပေါ့။တစ္ဆာလေးပါးကိုမသိဘူးဆိုလို့ရှိရင်ဒီလားရှစ်ပေါင်း300နဲ့နှစ်ပေါင်း100ကာလကြာအောင်အထုခံရတဲ့ဒုက္ခဆိုတာသစ္စာလေးပါးကိုမတိသေးတဲ့ပုဂ္ဂိုလ်ရဲ့ဒုက္ခနဲ့နှိုင်းဆိုင်ဘာမှမပြောပါလားဘူးသစ္စာလေးပါးကိုမတိလို့ရှိရင်အဲ့ဒီဒုက္ခကဘာမှမပြောပါလားဘူးတော့ဘဝပေါင်းများစွာကောင်းဖြတ်တတ်ခံရတာအမျိုးမျိုးသောနှိမ့်ဆက်မြင်မှခံပြီးတော့တတ်ဖြတ်ခံရတာအမျိုးမျိုးသောအသေးစိုးနဲ့သိကြရတာဒါတွေကရည်တွက်လို့မရနိုင်ဘူးပေါ့အဲ့ဒီ300လမ်းအချက်တရားနဲ့နှစ်ပေါင်း100ဆိုတာကသစ္စာမတိသေးတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခနဲ့နှိုင်းစာရင်ဘာမှမပြောပါတော့တော့ဒုက္ခသာဖြစ်တယ်လို့ဒါကြောင့်အဲ့ဒါကိုကိုယ်ဟာစိတ်ပါလက်ပါစိတ်ဝင်စားစွာပျော်ပျော်ပါပါဟုတ်လားလမ်းချက်ပေါင်း300နှစ်ပေါင်း100ဒီရက်ကိုလမ်းချက်ပေါင်း300အဲ့ဒီလိုမြတ်စွာဘုရားဟောထားတာတွေကိုထောက်မယ်ဆိုလို့ရှိရင်တစ္ဆာလေးပါးကိုမြတ်စွာဘုရားဘလောက်သိသေးခြင်းမလဲဆိုတာမထင်ရှားဘူးလားဘာဖြစ်လို့လဲအကြောင်းပြချက်ကတစ္ဆာလေးပါးကိုသိမှဒုက္ခငြိမ်းမှတစ္ဆာလေးပါးကိုမသိရင်ဒုက္ခမငြိမ်းဘူးအဲ့ဒီချက်နဲ့ပတ်သက်ပြီးတော့လည်းတစ္ဆာလေးပါးကိုသိမှဒုက္ခငြိမ်းမယ်တစ္ဆာလေးပါးကိုမသိရင်ဒုက္ခမငြိမ်းဘူးဆိုတာကိုလည်းမြတ်စွာဘုရားကဥပမာပေးပြီးတော့ဟောတာပဲညာလို့တဲ့ဟိုရှားရွက်တို့မကြီးရွက်တို့ချင်းရွက်တို့ဆိုတာအရွက်ကလေးတွေတိတိလေးတွေပေါ့နော်အဲ့ဒီရှားရွက်တို့ ਨੇ မင်းအစာပြေတောက်အောင်ငါကြီးထုတ်ခဲ့တယ်မင်းရင်မိုးချိုးအောင်ငါကြီးတွေထုတ်လာတယ်လို့ပြောရင်ယုံနိုင်ပွဲရမရှိဘူးတဲ့ဟောဒီလောက်လေးသေးတဲ့အရွက်လေး ਨੇ ရေဘလို့လို့ထုတ်မှာဟုတ်လားအဲ့လိုပဲသစ္စာလေးပါးကိုမသိဘဲနဲ့တို့တော့ဒုက္ခငြိမ်းပြီးဒုက္ခအေးပြီးတို့ချမ်းသာသွားပြီးအဲ့ဒုက္ခအေးတယ်ဒုက္ခငြိမ်းတယ်ဆိုတာချမ်းသာတယ်ဆိုတဲ့အတုံးလုံး ਨੇဒါလေးလေးပြီးတော့သုံးလုံးလို့ကြာကောင်းတယ်နော်သစ္စာလေးပါးကိုမသိဘဲနဲ့တို့ဒုက္ခငြိမ်းပြီးသုံးဖို့တို့တော့ကောင်းသွားပြီးရှင်ပြေသွားပြီးလို့ပြောမှဆိုရင်အဲ့ဒါယုံနိုင်ပွဲရမရှိဘူးတဲ့သစ္စာလေးပါးကိုမသိဘဲနဲ့ဒုက္ခငြိမ်းနေဆိုတာယုံစရာမဟုတ်ဘူးတဲ့ရှားရွက်နဲ့ရီထုတ်ခဲ့တယ်ဆိုရင်ယုံကြည်ကြရာမရှိတယ်လို့ပေါ့ဘုရားမှာရှားရွက်တို့ပေါင်းရွက်တို့အင်ရွက်တို့နော်ကျွန်းရွက်တို့ဆိုတော့ရွက်ကြီးကြီးကြီးတယ်ပေါ့အဲ့လိုဘုံမှာကြာရွတ်အစားရှိတဲ့အလွန်ကြီးမားတဲ့အရွက်ကြီးတွေနဲ့မင်းအစားပြေတော့အောင်ငါကြီးတွေထုတ်လာတယ်ဆိုရင်တော့ဒါယုံနိုင်ပွဲရရှိတယ်တဲ့အဲ့လိုပဲသစ္စာလေးပါးကိုသိလို့သစ္စာလေးပါးကိုသိတဲ့အတွက်ကြောင့်ငါဒုက္ခတော့ငြိမ်းပြီဒုက္ခတော့အေးပြီဆိုရင်တော့အဲ့ဒါဟာယုံနိုင်ပွဲရရှိတယ်ပေါ့အဲ့လိုမြတ်စွာဘုရားဟောတဲ့တုံ့တန်လေးရှိတယ် တစုံတယောက်ကလာပြီးတော့ပြောမယ်ငါတိုင်းတထောင်းမှမထူဝဲနဲ့တိုင်းတချောင်းမှစိုက်ထားတာမရှိဝဲနဲ့နောက်အပေါ်ပိုင်းဘုံနံပြတ်တတ်တယ်ငါတိဆောက်ခဲ့တယ်လို့ပြောမယ်ဆိုရင်အဲ့ဒါယုံကြည်ဝဲရမရှိဘူးတဲ့နောက်တိုင်းမှမဆောက်ဘူးဟောမဆိုင်သေးနဲ့နောက်အခြေကအုတ်မြစ်မှမပါဘဲနဲ့တိုင်းမှဆောက်မထားဘဲနဲ့နောက်အပေါ်ပိုင်းနောက်အမိုးတွေဘုံနံပြတ်တတ်တယ်ဘယ်လိုလုပ်ပြီးတော့တင်မလဲတင်လို့မရအောင်နောက်တိုင်းလေးပါလေးထောင်းပြီးတော့အကုန်လုံးထောက်ရောက်တိုင်းများတင်ပြီးတော့ဘုံနှံပြက်သားအစင်းစင်းတိဆောက်သွားတယ်ဆိုရင်တော့ဒါယုံနိုင်ဝရရှိရော။ဒါလည်းသစ္စာလေးပါးကိုမတိပဲနဲ့ဒုက္ခငြိမ်းနေလို့ပြောရင်ယုံနိုင်ဝရမရှိဘူး။သစ္စာလေးပါးကိုတိမှဒုက္ခငြိမ်းမယ်ဆိုတာကိုအဲ့လိုဥမာလေးပေးပြီးတော့ဟောတာလည်းရှိရော။ဒါကသစ္စာတိမှဒုက္ခငြိမ်းနေသစ္စာမတိရင်ဒုက္ခမငြိမ်းဘူးဆိုတဲ့အချက်။အဲ့ဒါကြောင့်မလို့မြတ်စွာဘုရားကတော့ခေါင်းကိုလောင်နေတဲ့မိကိုငိမ့်တတ်တဲ့ဝရိယမျိုးနဲ့ဂျင်မာစုနေတဲ့လှံကိုနှုတ်တဲ့ဝရိယမျိုးနဲ့တစ္ဆာလေးပါးကိုသိအောင်အားစိုက်တဲ့နဲ့ကြိုးစားတဲ့နဲ့လို့အဲ့လိုလဲဟောတာရှိတော့တစ္ဆာလေးပါးကိုသိပြီဆိုလို့ရှိရင်တို့ရရှိမဲ့အကျိုးကျေးဇူးကအလွန်တရာမှများတယ်ဘုရင်တို့နခတိကတုတ်တန်ဆိုတော့တုတ်တန်လေးတစ်ခုရှိတယ်ဒါလည်းပေးတဲ့တို့ဇာဝနာဝများပြီးသားပါပဲဟုတ်တရားကတော့အသေးစားတော့ဘာမှပါမှာမဟုတ်။နော်ဟုတ်နေကြတရားစားတဲ့ကစားကောင်းနေထင်တာတွေကြီးရွေးဟောတာလား။နောက်ပြောလေဒါမျိုးပဲလာမှာပဲ။သို့တော်လည်းပဲအဲ့ဒါတွေကတက္ကတက္ကနာယူနေဖို့မှတ်သားနေဖို့နော်တရားဆိုတာတစ်ခါနာတာနဲ့နောက်တစ်ခါနာတာနဲ့တိတော်တာချင်းမတူတတ်ဘူး။ဒါကိုယ့်ရဲ့အခြေအနေပေါ်မှာမူတည်ပါကြားရတော့ဒီစကားတွေဒီစကားတွေပါပဲသို့တော့ကိုယ့်ရဲ့စိတ်ကအပြောင်းအလဲကရှိနေတယ်အခြေအနေတွေကအမြဲတမ်းပြောင်းနေတယ်အစိတ်ကလေးကကြည်နေတဲ့အခါမျိုးတန်ဝေကညံထက်သက်နေတဲ့အခါမျိုးနားထောင်လဲရရင်အသိဉာဏ်ကတမျိုးပွင့်သွားတာမျိုးရှိတယ်ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဟောထားတဲ့အဲ့ဒီနခတိခသုတ်တံဆိုတာလေတော့နခတိခဆိုတာပါတယ်လက်သေးပြနော်လက်သေးပြားလေးကိုပါဠိလိုနခတိခလို့ခေါ်တာအဲ့တော့မြတ်စွာဘုရားကအခါတော်မှာအဲ့ဒီလက်သေးပြားပုံမှာတကိုးတော်နဲ့မြင်မှုအနှဲငယ်တင်ပြီးတော့ယန်းနေကိုအမိန့်ရှိရဲ့တဲ့ယန်းတို့ဟောဒီငါရဲ့လက်သေးပြားပုံမှာရှိတဲ့မြင်မှုနဲ့မဟာပရိမြေကြီးမှာရှိတဲ့မြင်မှုဘယ်ရာကတာလုံးပြီးတော့များပြားလေတဲ့အတိလျက်နဲ့မေးတဲ့စကားပေါ့တော်မြတ်စွာဘုရားမနှိုင်းရှင်လောက်အောင်ပဲအလွန်တရာမှခွာခြားပါလေ။မာပရိမြေကြီးမှာရှိတဲ့မြေမုံဆိုတာလက်သေးပြားပေါ်မှာရှိတဲ့မြေမုံနဲ့နှိုင်းဆိုင်ပါမှကိုမနှိုင်းရှင်လောက်အောင်အလွန်တရာမှများပြားပါလေ။အဲ့လိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားယဟန်တို့တဲ့အဲ့ဒီဥမာတိုင်းပဲ။သစ္စာလေးပါးကိုတိတွားကြတဲ့အဲ့ဒီမှာတော့ဒတနာတံပရာယလို့တော့နော်ဒတနာတံပရာယဒတနာဆိုတာအမြင်ညာအမြင်မှန်တာကိုမြင်တဲ့ဉာဏ်ကိုဒီနေရာမှာဒတနာလို့သုံးဟောတပတိမဉာဏ်ကိုရည်ညွှန်းတာဒီနေရာမှာဒတနာဆိုတာဘာကိုရည်ညွှန်းလဲဟောတပတိမဉာဏ်ကိုရည်ညွှန်းတာတံပဒာယတံပဒာဆိုပြည့်စုံတာအဲ့ဒီဉာဏ်အဲ့ဒီအမြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားဒတနာတံပဒာယအဲ့ဒီပုဂ္ဂိုလ်တရားတို့အတွက်ကုန်ခန်းတော်တဲ့ဒုက္ခတွေဟာမဟာပရိနိဗ္ဗာန်မှာရှိတဲ့မြေမုံများလို့အလွန်တရာမှများတယ်တဲ့။ဒသနတံပရာယဉာဏ်မြင်တဲ့ပြည်စုံတဲ့ပုဂ္ဂိုလ်တယောက်တွင်ကြံရှိတဲ့ဒုက္ခဟာလက်သေးပြားပေါ်မှာရှိတဲ့မြေမုံတစ်ပွဲအလွန်တရာမှနေတယ်တဲ့။ဘဝရဲ့လက်ကျန်ဒုက္ခတွေဟာအလွန်တရာမှနေပါသွားပြီလို့ပြောတာ။ဒါအနာဂတ်ကြီးအတွက်အလွန်တရာမှရှင်အေးစရာကောင်းတယ်ဟောပြောချင်ပေါ့နော်။တရားတော်တို့ဥရှင်တို့တစ္ဆာလေးပါးကိုထွတ်ထွင်းပြီးတော့မတိကျသေးတဲ့ပုံကိုယ်တွေရဲ့အနာဂတ်ကတော့ဒုက္ခတွေကိုမျောမှန်းလို့မရနိုင်လေဘူးတိုင်းတာလို့မရနိုင်လေဘူးနောက်အခြေအနေကြီးဖြစ်နေတာတွေကဖြစ်နေတယ်လို့ဖြစ်သွားနိုင်နေတာကိုဟုတ်လားဘယ်လောက်ဖြစ်မှလဲလို့မြင်ရင်ဖြစ်နေတယ်လို့လည်းဖြစ်နိုင်နေတာကိုအော်အနာဂတ်ကိုမှန်းဆတယ်ဆိုတာကဒီအတိတ်နဲ့ပြည့်စုံပါမှာပြစ္ဆုတ်ပါမှာဖြစ်နေတဲ့အနေထားကိုကြည့်ပြီးတော့အနာဂတ်ကိုမှန်းညာရတာဒါကဘုသူတံပြောတာပါ။နောက်မှာဘာဖြစ်မှာလဲဆိုတာကိုဘာကိုကြည့်ပြီးတော့ပြောရတာတော့အခုဘာဖြစ်နေလဲငါတို့ကဘာဖြစ်ခဲ့လဲဆိုတာကိုကြည့်ပြီးတော့ပြောရတာဆိုကြပါစို့လွန်ခဲ့တဲ့အတိတ်ကာလကအကြောင်းတရားတွေလှုပ်ထားတာတွေရှိတယ်။နောက်မှာဖြစ်ဖို့အတွက်အကြောင်းတရားတွေလှုပ်ထားတာတွေရှိတယ်အခုလုံးလုံးစေတယ်ပဲ။နောက်မှဖြစ်ဖို့အတွက်အကြောင်းတရားတွေလှုပ်ထားတာရှိတယ်။အဲ့ဒီအကြောင်းတရားကိုကြည့်ပြီးတော့အနာဂတ်မှာဘာဖြစ်မလဲဆိုတာမှန်းလို့ မရနိုင်ဘူးလားရနိုင်တယ်ဒါကအပေါ်ရန်လေးဦးဇင်ကပြောပြတာဆိုကြပါစို့လွန်ခဲ့တဲ့လင်းငယ်ရက်ကလူတန်းကိုတစ်ခုကိုကျူးလွန်ထားတဲ့ပုံကိုတယောက်လောလောဆယ်ကျူးလွန်နေတာမဟုတ်ဘူးနော်လွန်ခဲ့တဲ့လင်းငယ်ရက်ကကျူးလွန်ခဲ့တာမေချာပေါ့ရာဇောတံကိုသူချင်းဆိုင်ရလိမ့်မယ်ဟုတ်တယ်မဟုတ်လားပြေးရလိမ့်မယ်ရှောင်းရလိမ့်မယ်တင်းရလိမ့်မယ်အဖမ်းမိသွားပြီဆိုလို့ရှိရင်အမှုကိုရင်ဆိုင်ရလိမ့်မယ်ပြီးရင်အပြစ်ဒဏ်ပေးတာကိုသူယူရလိမ့်မယ်သူ့ရဲ့အနာဂတ်ကိုလှမ်းမှန်းလို့မရဘူးလားအလိုမှမပြေလည်နိုင်ဘူးဆိုတာကိုတေချာပေါ့မှန်းလို့ရတယ်ဟုတ်တယ်မဟုတ်လားဒါကြောင့်အတိတ်အစုံပံကိုကြည့်ပြီးတော့အနာဂတ်ကိုမှန်းလို့ရတယ်ခုတက္ကသမတို့ရဲ့ဦးဇင်တို့ရဲ့အတိတ်ကြီးပြစ္ဆုတ်ပံတွေကဘလို့ရှိခဲ့တာလဲဘလို့ရှိနေတာလဲအလွန်ကြီးမားတဲ့လွဲမမှုကြီးရှိနေတယ်လွဲမမှုကြီးဖြစ်နေတယ်အဲ့ဒါကိုဦးဇင်တို့လည်းမပေရသေးဘူးတက္ကသမတို့လည်းမပေရသေးအဲ့ဒါကဘာလဲထင်ရှားရှိတဲ့ယုံနံတဘောဝတရားကိုယုံနံတဘောဝတရားမျှပဲလို့အမှန်မမြင်နိုင်မဲနဲ့ငါလို့သူလို့ပုဂ္ဂိုလ်တတ္တဝါဆိုပြီးတော့အမြင်မှားနေတဲ့မက္ကာယဒိဋ္ဌိကိုဒီအချင်းမမှုအမြင်မမှုမရှိဘူးလားရှိတယ်အဲ့ဒီအချင်းမမှုအမြင်မမှုကိုအခြေခံပြီးတော့လုတ်ခဲ့တော့မာရင်းမှုများပြောခဲ့တော့မာရင်းမှုများတွေးကြံခဲ့တော့မာရင်းမှုများရှိခဲ့တယ်ဆိုတာသိကြရတယ်လုံးဝတဲ့အဲ့ဒီဘဝတွေမမြင်နိုင်လို့တသာထားလိုက်အောင်နော်ဒီဘဝမှာလည်းပဲစဉ်းစားကြည့်မယ်ဆိုရင်မရှိခဲ့ဘူးလားရှိခဲ့တယ်အခုလည်းပဲအဲ့ဒီအမာရင်းကြီးကမဖြစ်စည်းရတဲ့အတွက်ကြောင့်အဲ့ဒီအလွန်ကြီးကြီးတဲ့ငါသူပုဂ္ဂိုလ်တတ္တဝါဆိုတဲ့အထင်မှားအမြင်မှားကိုအခြေခံပြီးတော့အများကြီးမှားမြင်မှုတွေဟောမရှိဘူးလားရှိတယ်။အဲ့ဒီဟာကိုအခြေခံပြီးတော့အနာဂတ်မှာလည်းပဲအခမ်းအသင့်ရဲ့အကြီးကြီးမှားနိုင်တယ်ဆိုတာကိုလည်းမှန်းဆလို့ကြားနိုင်တယ်။ဒီငါဆိုရအလွန်ကြောက်စရာကောင်းတယ်နော်။ငါဆိုတာကိုအလွန်တံပိုးထားပြီးတော့အလွန်မြင့်မြတ်နိုးနိုးနဲ့အကြီးမကန်ငါတို့ထိလာမယ်ဆိုလို့ရှိရင်တချို့အမေတက်ဖို့လည်းဝင်မလေးဘူးအဖေတက်ဖို့လည်းဝင်မလေးဘူးဆိုပြီးအထီးရုံရင်းနဲ့ကြမ်းတမ်းနဲ့မိုက်မဲတဲ့စိတ်တွေနဲ့မှားကြတာတွေထိတောင်းအမှနိုင်မို့လားမှားနိုင်တယ်ဒါကြောင့်ပုထုရှင်တွေကအလောက်ထိမှားနိုင်နေတယ်လို့ဟောတာလည်းရှိတယ်အဲ့တော့ပြောနေတာကကိုယ့်အနေအထားကိုကြည့်ပြီးတော့နော်အနာဂတ်ကိုလှမ်းပြီးတော့မှန်းကြည့်မယ်ဆိုရင်အနာဂတ်ဒုက္ခတွေကအများကြီးရှိနေတယ်အဲ့ဒီအနာဂတ်ဒုက္ခကိုဒီကနေ့ကိုယ်ဖြည့်ဆည်းပြည့်ကျင်နေဆိုရင်အကြောင်းတရားကိုကိုဖြည့်နိုင်မှုလို့ရအောင်အဓိကတော့အဲ့ဒီတက္ကရာဒိဋ္ဌိကိုဖြည့်ဆည်းနိုင်မှုပဲအဲ့ဒါကိုဖြည့်ဆည်းနိုင်ဖို့ဆိုလို့ရှိရင်သစ္စာလေးပါးကိုပဋိဝေဒဆိုင်အောင်ပထမပဋ္ဌပတိမေညာနဲ့မြင်အောင်ကြိုးစားနိုင်မှတက္ကရာဒိဋ္ဌိဆိုတာရောက်တာဒါကြောင့်မြတ်စွာဘုရားကဓတတတမရာယသစ္စာလေးပါးကိုပဋိဝေဒဆိုင်အောင်သိကြတဲ့တောတပံပုဂ္ဂိုလ်တွေရဲ့ဒုက္ခတွေဟာမကျင်တဲ့ဒုက္ခနဲ့လည်းလေးပဲရှိတော့အေးလက်သေးပြားပေါ်မှာရှိတဲ့ညီမုံလောက်ပဲနည်းနည်းလေးပဲရှိတော့တယ်မကြခင်ကုံတော့ပဲအကုန်ခတ်သွားခဲ့တဲ့ဒုက္ခဖြည့်ဆည်းပြလိုက်တဲ့ဒုက္ခတွေကမာပရိမီကြီးမှာရှိတဲ့ညီမုံများတပွဲအလွန်များတယ်အလွန်ကြီးမားတဲ့ဆိုးဝါးတဲ့အမားကိုဖြတ်နိုင်တဲ့အတွက်ကြောင့်အဲ့ဒီအမားကိုလည်းပဲသမှုရှိတဲ့ပဟံနောက်ဆုံးလုံးဝအမြင့်ပြတ်ချုပ်ငင်းယုံသိမ့်တော်အောင်ဖယ်ရှားလိုက်နိုင်တဲ့အတွက်ကြောင့်ဟုတ်လားသူ့ရဲ့ဒုက္ခတွေဟာပါမသိပြီးတော့ပြောပါလောက်အောင်အကျံတော်တဲ့လောတစ္ဆာလေးပါးကိုသိဖို့အတွက်အရေးပါကုန်အဲ့ဒီတုတ်တန်လေးကိုကြည့်မယ်ဆိုရင်လည်းမသိနိုင်ဘူးလားသိနိုင်တယ်အဲ့တော့ဦးဇင်းတို့ဘေးတပေါင်းတော်တို့ဒီလောက်အရေးကြီးတဲ့တစ္ဆာတရားတစ္ဆာလေးပါအဲ့ဒါကိုတစ္ဆာလေးပါးကိုတပါးတပါးတင်အတိပ္ပယ်၄မျိုးစီနဲ့တစ္ဆာအနည်း16ချက်အဲ့ဒါလေးကိုဦးဇင်းအခုဆက်ပြီးတော့ပြောပါဟုတ်ဒီအချင်းတို့လေးအတွင်းမှာပဲစုံအောင်ပြောခြင်းနဲ့အတရားဟောတာလောဘကလည်းကြီးသေးတယ်ပြောရမှာအဲ့ဒါပထမဦးဇင်းတို့ဒုက္ခတစ္ဆာဒုက္ခတစ္ဆာနဲ့ပတ်သက်ပြီးတော့ပေးတဲ့အလုံးမှတ်သားထားကြဖို့ပြီးသားနော်ဒုက္ခတစ္ဆာရဲ့အနည်းအဓိပ္ပာယ်၄မျိုးဒါကိုပါဠိလိုလေးအရင်စပြီးတော့မှတ်ကြည့်မယ်နော်ဒုက္ခတပိလနတောသင်္ခတတောတန္တပတ်တောဝိပရိနာမတောဒုက္ခရဲ့အနည်းအဓိပ္ပာယ်၄မျိုးဒုက္ခသစ္စာကိုနားလည်ဖို့အတွက်အဲ့ဒီရှုထောင့်၄မျိုးကနေပြီးတော့ကြည့်မယ်ဆိုရင်ပို့ပြီးတော့နားလည်ဖို့အတွက်အထောက်အကူပြုနိုင်နေအောင်ဒုက္ခကပိဋကတောသင်္ခတတောတန္တပတ်တောဝိပရိနာမတောနော်ပိဋကသင်္ခတတန္တပတ်ဝိပရိနာမအဲ့ဒီအနက်၄ချက်ချက်ကအဓိကကဘာလဲလို့မေးရင်ပိလနတော်ပဲတဲ့ပိလနပိလနဆိုတာနှိမ့်ဆက်တာပြောတာဒါတရားမလို့ဦးဇင်းတို့ခန္ဓာ၅လီဘုံလောကီကိုဒုက္ခဆိုလို့ဒီခန္ဓာကိုယ်ကြီးကိုပဲအဓိကဥဒေပြီးတော့နားလည်ကြည့်ရအောင်နော် ဒုက္ခသစ္စာဆိုတာကိုတွေးမယ်ဆိုရင်ပထမဘယ်အစတွေးမယ်ဆိုတဲ့ခန္ဓာ၅ပါးဒီဘဝဟာနှိမ့်ဆက်တယ်ဆိုတာကိုမြင်အောင်ကြည့်ရတယ်ပိလနာနှိမ့်ဆက်ဘယ်ပုံပင်နည်းနှိမ့်ဆက်တာတုန်းဆိုရင်နောက်၃ပါးနဲ့နှိမ့်ဆက်တယ်တဲ့ဒါကလေဒီဆိုဘုရားကြီးရဲ့ဉာဏ်ကြောင့်ဦးဇင်းတို့ပြောနိုင်တော့ယုံနာတရားတွေကတတ္တဝါကိုဘယ်လိုနှိမ့်ဆက်တာတုန်းသင်္ခတာတွေအမြဲမပြတ်ပြုမြင်နေရသောအဖြစ်နှိမ့်ဆက်တယ်လုံနေရတယ်ရက်လို့ကိုမရအောင်ဘဝယက်တီဖို့အတွက်ဘာလုံနေရလုံနေရတယ်အဲ့ဒါလည်းပြန်ယုံစင်ရမယ်သွားရမယ်အဲ့ဒါသင်္ခတပဲဒါအလွယ်ဆုံးပြောတာနော်အကျေနာလေဖို့လိုတယ်နော်ရှားပွေပြီးတော့ကျွေးမွေးရမယ်ဝတ်စားခြင်းရင်ပေးရမယ်မိုးလုံးလေးလုံးထဲမှာထားရမယ်ပြောဆိုဆက်ဆံရေးမှာအရှင်ပြေအောင်လဲကြိုးစားရအောင်မယ်အများကြီးပဲဒါပါလေလို့သင်္ခတဘယ်တော့လုံပေးနေတာလဲယက်ထာလို့မရအောင်နှိမ့်ဆက်တယ်ဆိုတာအဲ့လိုနီးနဲ့နှိမ့်ဆက်တာ။ဟောသင်္ခတာလေနှိမ့်ဆက်တယ်။ပြီးတော့တန်တာပါတယ်။အဲ့လောက်လုံပေးနေတဲ့ကြားထဲကပဲငင်းငင်းအေးနေရလားဆိုတော့ငင်းအေးမှုမရှိဘူး။ပူပူလောင်လောင်စင်းနေရရဲ့။တန်တာပါဆိုတာပူလောင်တာကိုပြောတာ။နော်။သင်္ခတာဆိုတာအမြဲတမ်းပြုပြင်နေရတာ။ပြုပြင်နေတဲ့စကလုံးပြုပြင်နေဆိုတဲ့စကလုံးထဲလုံပေးနေရတဲ့ဆိုတဲ့စကလုံးကိုအရင်ပို့ကြိုက်။ပြုပြင်နေဆိုတော့စာနည်းနည်းဆန်တယ်နော်။တကယ်အဲ့ဒါလည်းကောင်းပါလေ။မြေတမ်းပြုတ်နေရတယ်၊ပြင်းနေရတယ်။ကောင်းပါလေ။လေးလေးနက်နက်တွေးကြည့်။ပြုတ်တယ်ဆိုတာလောက်ရတာပဲလေ။နောက်အစ်စ်ဖြစ်အောင်လောက်ရတာ။ပြင်းရတယ်ဆိုတာတကောအဟောင်းတော်လေးကောင်းအောင်လောက်ရတဲ့သဘော။ပြုတ်ပြင်းပေးနေရတဲ့တက္ကတ။အဲ့ဒီလိုလုတ်ပေးနေတဲ့ကြားထဲကဘာဖြစ်တော့တန်တာပပူလောင်းနေရသေးတယ်။ပင်ပန်းနေရသေးတယ်၊ဆင်းရဲနေရသေးတယ်။တန်တာပ။အဲ့ဒီလိုပူပူလောင်လောင်ပင်ပင်ပန်းပန်းနဲ့နောက်ဆုံးတော့ဘာဖြစ်သွားလဲဆိုတော့ဝိပရိနာမတဲ့ပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ဟာလေးချက်နော်ပထမဘာပြောတော့ပိလနာနှိမ့်ဆက်တာဘယ်ပုံမင်းနှိမ့်ဆက်တာတော့သင်္ခတအမြဲတမ်းလုံပေးနေရတယ်ပြုတ်ပြင်းနေရတယ်တန်တာပဒီကြားကပဲလောဘအပူဒေါသအပူသောကပရိဒေဝစိတ်တိုင်းမကြမှုအာအမြဲမျိုးရှုရင်မှုဒီအမှုတွေအလောင်းတွေကလည်းရှုမြိုက်နေသေးတယ်ဟုတ်လားအဲ့ဒီလိုနီးနေပဲပြီးတော့ဘာဖြစ်သွားလဲဝိပရိနာမလုံးဝဖောက်ပြန်ပြောင်းလဲသွားတယ်နောက်ဆုံးဝိဒန္ဒနာဖယုတ်ဖယဲပြုတ်ကွဲပြီးတော့ပျက်စီးသွားမယ်ဒါပဲလေဒုက္ခသစ္စာကိုနားလည်ဖို့အတွက်ဒီလေးချက်ကိုပယ်ပယ်နေနေစဉ်းစားရရပဲတော့တူတူလေးပြောလိုက်တော့လည်းပြီးသွားပဲเนาะဒါဒုက္ခသစ္စာပြီးရောတာပဲဟုတ်လားဒါပေမဲ့ဘိဒ္ဓပေါင်းတို့ကောင်းတို့ကိုယ့်ရဲ့ဉာဏ်ကိုအခြေချက်နိုင်ဖို့လိုတယ်တော့တရားတွေကိုအကုန်လုံးနားပြီးတဲ့အခါမှာအကုန်လုံးအနှစ်ချုပ်နိုင်တဲ့ဉာဏ်လည်းရှိရမယ်။ဟောဒါလေးကဘာလို့ပြောတာဆိုတာလေးကိုစိတ်ထဲမှာအနှစ်ချုပ်ပြီးတော့အတူချုပ်ကလေးမှတ်တတ်တဲ့ဉာဏ်လည်းရှိရမယ်။အဲဒါကိုပဲတစ်ခုစီတစ်ခုစီမှအသေးစိတ်လည်းပဲကြည်ကြည်ပြန့်ပြန့်နားလည်တတ်တဲ့ဉာဏ်လည်းရှိအောင်ကြိုးစားရမယ်။သဘောပေါက်လားဗျာ။အနှစ်ချုပ်တဲ့ဘုရားလည်းမလွယ်ဘူးအကျေဖြန့်ပြီးတော့နားလည်တဲ့ဘုရားလည်းမလွယ်ဘူးဒါမဲ့လေ့ကျင့်ရင်တော့မရဘူးလားရတယ်နော်အမျိုးမျိုးကိုကြားဖို့နာဝမှတ်သားထားတာတွေနဲ့အကုန်လုံးနိုင်ရှင်ပြီးတော့လေ့ကျင့်ရမယ်စဉ်းစားရမယ်ရှင်ရင်ရမယ်နော်ဒီဒီဓာရီကိုစဉ်းစားဆင်ခြင်တာကအလွန်ကောင်းတယ်အမြတ်စွာဘုရားကာမဝိတ္တပြဘာဒဝိတ္တဝိညာဝိတ္တလို့ဆိုတဲ့ဒကာသမားတို့ဥရှင်တို့နေ့စဉ်ကျင်းနေတဲ့တွေးနေတဲ့အတွေးတွေတော့ကျင့်နေခြင်းမကျင့်နေခြင်းဆိုတဲ့အတွေးတွေပေါ့တော့ကျင့်နေမှုအတွေးတွေတွေးတော့ဒါများသောဖြင့်ကာမဝိတ္တပေါ့နော်မကျင့်နေဘူးဆိုတာနဲ့တွေးနေတော့ဘာတွေတော့ပြာပါဒဝိတ္တအမြဲတွေးနေတာဘာတွေတော့ဒါတွေပဲကျင့်နေတာရဲ့မကျင့်နေတာရဲ့မကျင့်နေတာရဲ့ကျင့်နေတာရဲ့ဒီတွေကကိုယ်မထွက်နိုင်ဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီကာမပြာပါဒဝိညာဆိုတဲ့ဒီအတွေးသုံးမျိုးဟာမငြိမ်းအေးစေဘူးမလွတ်မြောက်စေဘူးအတိညာကိုမဖြစ်စေဘူးတဲ့ဒါကြောင့်အဲ့ဒါတွေကိုမတွေးသင့်ဘူးတဲ့တကယ်လို့တွေးမယ်ဆိုလို့ရှိရင်အခုသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့တွေးပါလို့မြတ်စွာဘုရားအဲ့လိုတိုက်တွန်းတဲ့ဥဒ္ဒံလည်းရှိတယ်။တွေးမယ်ဆိုရင်မတွေးရသစ္စာ၄ပါးနဲ့ပတ်သက်ဖို့တွေးဘယ်တော့မှပြီးတယ်လို့မရှိဘူး။အလွန်ကြည်ပြန့်နေအလွန်လည်းနည်းနည်းတယ်ခန္ဓာဟာဆင်းရဲတယ်ဆိုတာကိုနှီးမျိုးစုံနဲ့နားလည်အောင်ကြိုးစားခန္ဓာဟာဆင်းရဲတုံဆင်းရဲကလေးဖြစ်တယ်ဆိုတာကိုနှီးမျိုးစုံနဲ့နားလည်အောင်ကြိုးစားတော့တကယ်အစ်စ်အမှန်ဖြစ်တဲ့အတွက်ကြောင့်ဒကာဓမ္မတို့ရဲ့ဉာဏ်ကသာတကယ်မှန်ခဲ့မယ်ဆိုရင်အဲ့ဒါကိုလက်မခံဘူးလို့မရှိဘူး။ဘာလို့သူကိုယ်တိုင်အဲ့ဒါကြီးကိုယ်တိုင်ကအစ်စ်အမှန်ကြီးပဲ။ခန္ဓာဟာဆင်းရဲတယ်ဆိုတာတကယ်အမှန်တရားပဲ။ဉာဏ်ရှိရင်ရှိသလားအဲ့ဒီဥစ္စာကိုနားလည်လိမ့်မယ်။မရှိတာကြီးကိုရှားဖွေရှားကြံပြီးတော့တွေးနေရတာမျိုးကြည့်နေရတာမျိုးမဟုတ်ဘူး။သဘောပေါက်ရလား။ဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါင်းတော်ကဒုက္ခသစ္စာကိုအဲ့လိုနားလည်ရမယ်နော်။ ဒုက္ခသာပိလနာထောသင်္ကတထောတန္တပတ်ထောဝိပရိနာမထောပိလနာထဆိုတာနှိမ့်ဆက်တဲ့သဘောသင်္ကတထဆိုတာပြုပြင်နေရတဲ့သဘောတန္တပတ်ထဆိုတာပူပန်နေရတဲ့သဘောဝိပရိနာမဆိုတာတမျိုးတည်းမြဲတဲ့ပေါ့ပြန်ကြောင်းလဲနေတဲ့သဘောအဲ့ဒါကိုလေဒီဆော်ဘုရားကြီးရဲ့ဉာဏ်ကိုအမိပြုပြီးတော့အဓိကကဘာကိုနားလည်ရမှာတော့ပိလနထနှိမ့်ဆက်တယ်ဆိုတာကိုနားလည်ရမှာနီးမျိုးစုံနဲ့နှိမ့်ဆက်တာကိုခံနေရတယ်ဆိုတာနားလည်ရပါအဲ့ဒီနှိမ့်ဆက်ပုံနှိမ့်ဆက်နည်းကိုအချင်းအရာနောက်၃မျိုးနဲ့ဆက်ပြီးတော့တွေးရမှာဘယ်လိုဒီနဲ့နှိမ့်ဆက်တာလို့သင်္ခတအေရံပြုပြင်နေရတယ်လုတ်ကိုင်းနေရတယ်နော်ပြီးတော့ဗါတော့တန်တာပဒီကြားတဲ့ကပဲပူလောင်နေရတယ်ပင်မနေရတယ်ရှင်ရနေရတယ်အဲ့ဒါလိုနီးနေပဲဝိပရိနာမကြောင်းလေးပေါက်ပြန်သွားတယ်အဲ့ဒါမျိုးတော့၄မျိုးဒါဒုက္ခသစ္စာရဲ့အနက်၄ပါးပါနော်ဒုက္ခသစ္စာကသစ္စာ၄ပါးထဲမှာအဓိကအကြံဆုံးပဲအဲ့ဒါနောက်ပိုင်းကျတော့ဦးဇင်းတို့ပြောပါမယ်ဟုတ်လားနောက်သမုဒိယသစ္စာရဲ့အနက်၄ပဲခဏမျိုးတော့၄မျိုးအဲ့ဒါကိုကျတော့မြတ်စွာဘုရားဘယ်လိုဟောတော့အာယုဟနတ်ထောနိဒာနတ်ထောသံယောဂထောပရိဝဒထောသတ္တပုရိယတာအာယုဟနတ်ထောနိဒာနတ်ထောပြီးတော့သံယောဂထောပရိဝဒထောအဲ့တော့ဦးဇင်းတို့အာယုဟနဆိုတာဒုက္ခတွေကိုရှင်းဘူးတဲ့သဘောရှင်းဘူးတယ်ဆိုတာရှားတာပေါ့နော်ဒုက္ခကိုရှားဖွေနေတာဒုက္ခကိုရအောင်ကြိုးစားနေတာဒုက္ခကိုကိုယ်ကအရာယူနေတာတော့လောဘရဲ့သဘောကဒုက္ခကိုအရာယူတဲ့သဘောရှိတယ်ဒီနေရာဥရှင်တို့လည်းဒီဆိုဘုရားကြီးကဒီအနေသိပဲ၄ချက်၄ချက်စီကိုအချင်းချင်းဆောင်ဖို့ကလေးလုပ်တာရှိတယ်။သမုဒယသစ္စာနဲ့ပတ်သက်ပြီးတော့စီဘူးနှင်းဆောင်ဖွဲ့အောင်နှောက်ရက်အချက်၄ပါးဒုက္ခပွားတယ်။ဆိုတော့ဒုက္ခသစ္စာမှာအဲ့ဒါလေးမရုတ်ခဲ့ရအောင်။ဒုက္ခသစ္စာကြတော့သူကဘယ်လိုရေးတုံဆိုတော့နှိမ့်ဆက်ပြုပြင်ပူပင်ဖောက်တဲ့ဒုက္ခမျိုးတွေ။နှိမ့်ဆက်တယ်ဆိုတာပိဋကတကိုပြောတာပြုပြင်တယ်ဆိုတာသင်္ကတကိုပြောတာနှိမ့်ဆက်ပြုပြင်ပူပင်ဆိုတာတန်တာပါကိုပြောတာပြီးတော့လည်းတော့ဖောက်လေဆိုတာကဝိပရိနာမကိုပြောတာအဲ့ဒီအချက်၄ချက်နဲ့ညီအဲ့ဒါဒုက္ခလို့သာမှတ်လိုက်တဲ့အဲ့ဒါဒုက္ခပဲဒီနေ့မှာအဖြစ်နိုင်တော့နှိမ့်ဆက်ပြုပြင်ပူပင်ဖောက်လေဒုက္ခမြစ်ဟုတ်လားအခုသမှုရိယကိုကြည့်တော့ဘယ်လိုပြောတော့စီဘူးနှင်းဆောင်ဖွဲ့နှောင်နှောက်ရက်အချက်၄ပါးဒုက္ခပွားတော့စီးဘူးတယ်ဆိုတာဟုတ်เนาะပညာတွေစီးဘူးတယ်ဆိုတော့ပညာရတာပေါ့ပညာစီးဘူးတယ်ဆိုတာတော့သုံးနှုန်းတာရှိရเนาะအခုဒီမှာစီးဘူးတယ်လို့ဆိုရင်သုံးနှုန်းတာအဲ့ဒါဘောင်းဆိုရောင်းအောင်ရှာတာအရာယူတာတော့အာယူဟနဆိုတာသမှုရိယသစ္စာလောဘရဲ့အနေတိပဲဘာကိုအရာယူတာတော့ဆိုတော့ဒုက္ခတွေကိုအရာယူတာအခုဘာကြောင့်ဒုက္ခတွေဒါကမှမဟုတ်ဥစ္စာရနေတာတော့ဆိုရင်ရောင်းအောင်ယူထားလို့ကိုရနေတာဒါပဲရှင်းရှင်းလေးပဲအဲ့ဒီရအောင်ယူထားတယ်ဆိုတာပြောတော့အာယူဟနဘယ်သူကရအောင်ယူတာတော့လို့မေးရင်လောဘကရအောင်ယူတာပေါ့အရာကျင်တဲ့စိတ်ကရအောင်ယူလိုက်တာပဲဘာတွေရတော့ဒုက္ခတွေရတယ်နောက်အာယူဟနစီးဘူးတယ်နောက်နှင်းဆောင်တယ်ဆိုတာနိဒာနကိုပြောတာအဲ့ဒီလောဘရှိလာပြီလောဘဖြစ်လာပြီဆိုရင်အဲ့ဒီလောဘကကိုယ့်ကိုဒုက္ခတွေကိုရော့ဟဲ့အင်းဟဲ့လို့ပေးတယ်လို့မျိုးဒုက္ခတွေကိုသူသင်ဆောင်လာတယ်ယူဆောင်လာတယ်ကိုယ့်တွေကိုဆက်ဆက်မြိတ်မြိတ်ကိုတည်ချလာတာလောဘကလောဘကဘယ်လိုမှတည်လာတာမဟုတ်တရားဓမ္မတို့ဦးဇင်းတို့ဒီကိုဒုက္ခတွေရောက်လာအောင်ဘယ်လိုကတည်လာတော့လောဘကတည်လာတာကိုယ့်ဟာကိုယ်တည်လာတယ်ဆိုရင်တော့အဖြေကတတိမမှန်သေးဘူးဟုတ်လားကိုယ့်ဟာကိုယ်ဆိုတာဘယ်လိုကိုယ့်ဟာကိုယ်ကတည်လာတော့ကိုယ်ထဲမှာအများကြီးရှိတာကိုယ်လို့ကြီးညွှန်းတာတွေကအများကြီးရှိတာဘယ်ညာကတည်လာအောင်လောဘကတည်လာတာအဲ့ဒီလောဘကပဲဒုက္ခကိုမရရအောင်ရှာဖွေဆူဆောင်းထားတယ်။အဲ့ဒီလောဘကပဲဒုက္ခတွေကိုမဆုံးနိုင်အောင်ပယ်ယူလာတယ်၊ဆောင်းလာတယ်၊လူတွေပြောနေတယ်သိတယ်မို့လား။ရှုပ်ပါတယ်ဆိုရင်ကောက်ရွေးတွေပွေလာသေးတယ်။အစားထဲမှာရှုပ်ပါတယ်ဆိုရင်ကောက်ရွေးတွေပွေလာသေးတယ်။ငါကမှဒုက္ခတွေများတယ်၊လောဘတွေကလည်းမတတ်နိုင်ဘူးဆိုတော့နောက်ဘက်တို့ဒုက္ခတွေကိုအများကြီးပဲလုပ်လာတော့ပယ်လာတယ်၊ယူလာတယ်။အဲ့ဒါကိုဘာလို့ပြောတော့နိဒာနနော်စီဘူးနှင်းဆောင်စီဘူးတာကအာယုဝနပါဠိအသုံးအနှုန်းလေးတွေနော်လေးနဲ့တဲ့ဉာဏ်လေးတွေဖြစ်ဖို့ပြုပြီးတော့ယုံကြည်မှုနဲ့ထက်သန်ဖို့ပါဠိအသုံးအနှုန်းလေးတွေပါတွေ့ပြီးတော့မှတ်စေချင်တာဟုတ်လားအာယုဝနနိဒာနပြီးတော့ဘာလို့တန်ယောဂတန်ယောဂဆိုတာစီဘူးနှင်းဆောင်ဖွဲ့နှောင်ဖွဲ့ထားတာနှောင်ထားတာနော်ကျိုးရည်နဲ့ဖွဲ့ထားတယ်ချီထားတယ်နှောင်ကျိုးတဲထားတယ်ဖွဲ့ဆိုတဲ့စကားလုံးနှောင်ဆိုတဲ့စကားလုံး ဒါပါလေလို့မေးရင်ရှိုးတစ်ချောင်းနဲ့ပူပြီးတော့ခြိထားအဲ့လိုခြိထားပြီဆိုလို့ချင်းအဲ့ဒီခြိထားတဲ့အရာမဖြစ်တာတော့ပူခြိထားတဲ့အရာနဲ့တွဲနေတဲ့အမြဲတမ်းရှင်းနေတယ်ရှင်းတွဲနေတယ်သူတို့နှစ်ခုအမြဲတမ်းတပူတွဲတွဲရှိနေတယ်တန်ယောဂဆိုတာအဲ့ဒါအမြဲတမ်းရှင်းတွဲနေတယ်လို့ပြောတာအဲ့ဒါကိုဆိုကြီးကဘယ်လိုရေးတာတော့ဖွဲ့နှောင်းလို့ရေးတာအဲ့ဒါပဲအတူတူပဲမို့လားလောဘသည်တတဝါနဲ့ဒုက္ခကိုကွဲကွာမသောအမြဲတမ်းဖွဲ့ထားတဲ့နှောင်းထားတဲ့ရှင်းထားတဲ့တွဲထားတယ်နော်နွားတဲ့ကောင်ကိုထဘိုးထဘိုးတုံးမှာတွဲထားတယ်ကားထားတယ်နော်ဖွဲ့ကျိုးနဲ့လက်ဖက်ပတ်ပြီးတော့ဟိုဘက်ကထဘိုးကြီးနဲ့ထဘိုးတုံးအပေါက်ကိုထိုးထားလိုက်တယ်အဲ့ဒါပါလို့အောင်တော့ဒီလေကြီးသူ့ယုံအောင်ပေါ့။နောက်တဘိုးတုံးမှာမလုပ်တာတော့သူ့ကိုဝယ်ကျိုးနဲ့ဟာဒီအတုံးတုံးတွေကသိလားလဲမသိပါဘူး။ဘုရင်ကပြောနေတာဝယ်ကျိုးဆိုတာဘာပြောလဲ။နွားရဲ့လက်ပင်ကိုပတ်ပြီးတော့တဘိုးတုံးနဲ့တွဲထားတဲ့ကျိုးကိုဝယ်ကျိုးလို့ပြောတာ။အဲ့ဒီတဲ့တုံးသူတော်သားတွေပါရင်တော့သိမှာ။အဲ့ဒါပြောနေတာကဘာလို့ဆိုတော့လောဘဆိုတာတတ္တဝါကိုအမြဲတမ်းဒုက္ခနဲ့ဖွဲ့နှောင်ထားတာရှင်တွဲထားတာ။ဒုက္ခနဲ့အမြဲတမ်းမကွဲမကွာအောင်နေနေရတာ။အော်ဒုက္ခနဲ့မလွတ်ကင်းမဲနဲ့နေနေရတာ။အဲ့ဒါကဘာလို့ပြောလို့။ပန်ယောဂ။ရှိဘူးနှင်းဆောင်ဖွဲ့နှောင်။နှောင်ရှက်အချက်လေးဝါဒုက္ခပွား။နှောင်ရှက်ဆိုတာအဲ့ဒါပလီဘောဒါကိုပါလာပြန်တာ။ကောင်းတာလုပ်တော့မယ်ဆိုရင်အမြဲတမ်းအဲ့ဒါလောဘအရင်ခံတဲ့ကိလေသာတရားကအမြဲတမ်းနှောင်ရှက်တယ်။နှောင်ရှက်ပေးတယ်။ခྱི་မတွေ့အောင်လုပ်တယ်။နောက်ကလည်းဆွဲထားတယ်။အမြင်နေတန်းနေတယ်။ချက်တွေ့ရမယ့်ကိစ္စတွေအများကြီးကိုသူပြောလိုက်မယ်။အဲ့ဒါပါတော့ပရိဘောဓ။အဲ့ဒါကိုမဟုတ်ဘူးဆိုတော့ဤရတော့တွက်ရလမ်းကြီးမခྱི་ကိုတားဆီးနှောင်ရှက်ကပ်ကွက်တဲ့သောအ내သဘော၎င်းလို့အဲ့လိုဆိုဤရရေးတယ်။အိစာလေးတော့ဦးဇင်းအလွန်ကြိုက်တယ်။ထွက်ရလန်းကြီးမက်ခီးကိုတာစီနှောင်ရှက်ကန့်ကွက်တဲ့တော့အ내သဘော၎င်းနဲ့ပလီဘောဓာကိုပါတာပြန်တုံတယုံဟာမမတားဘူးလောဘကတကယ်အလုကြမှာသူကအပြည့်အင်းတားတော့ဒါနလောက်လဲတခါလေးတိတ်မတားဘူးတိလာလောက်လဲတိတ်ပြီးတော့မတားဘူးတကယ်ကိုခန္ဓာရဲ့အကြောင်းကိုသိအောင်လုပ်ပြီးတော့ဒါကိုကြည့်အောင်လုပ်အောင်လုပ်တော့မဟေ့ဆိုရင်တော့အဲ့ဒါအကြီးကြီးလာလိမ့်မယ်ရှေ့ကနေပြီးတော့သဘောပေါက်လားအဲ့ဒီအတိပဲဘာလို့ပြောတော့ပလီဘောဓာနော်ဒါကိုဆိုကြီးကစီဘူးနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အချက်လေးပါဒုက္ခပေါ့ဒီအင်္ဂါ၄ခြင်းနဲ့ပြည့်စုံလို့ချင်းအဲ့ဒါဒုက္ခဖြစ်ခြင်းရဲ့အကြောင်းတမှုရိယသစ္စာလို့သာအမှန်အသေးချာမှတ်ပါလို့ဒီလေးလေးကိုပြောတာနော်အဲ့ဒါဦးဇင်းတို့ပြန်ပြောမယ်နော်အာယုဟနာဒုက္ခတွေကိုစီဘူးတယ်ရအောင်ရှာတယ်ယူတယ်နိဒာနဒုက္ခတွေကိုဘာလို့တော့သိဆောင်လာတဲ့ဒုက္ခတွေကိုပေးနေတယ်ဒီလောဘကတန်ယောဂဒုက္ခတွေနဲ့အမြဲတမ်းမကွဲမကွာအောင်ရှင်တွဲနေစေတယ်၊ဖွဲ့ထားတယ်၊ချိထားတယ်၊နှောင်တဲ၊နှောင်ယူတဲထားတယ်။ဟုတ်လား။နှောင်ရှက်မပလီဘောဓာကောင်းတာလုပ်တော့မယ်ဆိုရင်အကြီးကြီးနှောင်ရှက်တယ်အထူးသဖြင့်ကောင်းတဲ့ကောင်းတဲ့အရာကိုလုပ်မယ်ဆိုလို့လေနှောင်ရှက်လေးလေးပဲ။ဟုတ်ရဲ့လား။အဲ့ဒါပါတော့တပူရိယတစ္ဆာရဲ့အနေတိပဲ၄ချက်။ဟုတ်ရဲ့လား။အဲ့ဒါဦးဇင်းတို့နှစ်ချက်ကြည့်သွားရင်နော်နောက်ဦးဇင်းတို့ဏိရောဓသစ္စာရဲ့အနေအထားပဲ၄ချက်။နောက်အဲ့ဒါကြောင့်ဟိုဦးဇင်းတို့မြတ်စွာဘုရားဘယ်လိုဟောတော့ဏိရောဓတနိတရဏထောဘာဝိဝေကထောအမတ္တထောအတ္တကတထော။နောက်နိတရဏဆိုတာထွက်မြောက်သွားတဲ့သဘောကျွတ်လွတ်သွားတဲ့သဘောကျွတ်ပြီးလွတ်ပြီးလို့လူတွေပြောနေတာ။နိတရဏဒုက္ခတွေကကျွတ်လွတ်သွားတဲ့သဘောဘာဝိဝေကထဆိုတာဒုက္ခတွေနဲ့ဘာမှကိုမဆက်ဆံတော့ဘူးလုံးဝခင်းကွာသွားတဲ့သဘောနော်ဘာဝိဝေကပြီးတော့ဘာလို့ဆိုတော့အမတ္တထတဲ့ပျက်စီးခြင်းမရှိတဲ့သဘောနော်အဖြစ်သဘောမဟုတ်တဲ့အတွက်ကြောင့်သူ့မှာအပြည့်သဘောဆိုတာမရှိဘူးအမတ္တထမသိတဲ့သဘောမပြည့်တဲ့သဘောအဘိကတ္တတာဆိုတာအကြောင်းတရားမရှိဘူးသူ့ကိုပြုတ်ပြင်ဖန်တီးထားတဲ့အကြောင်းတရားမရှိဘူးဒါကြောင့်ပြုတ်ပြင်စရာလည်းမလိုဘာအလုံးမှမရှိဘူးပေါ့အဘိကတ္တနိဗ္ဗာန်အကြောင်းကပြောရတာအခက်အခဲဆုံးမှာပဲနော်ဒါပေမဲ့ဒီအနေတွေလေးခုနဲ့နှိုင်းရှင်ပြီးတော့တွေးရတယ်နော်နိတရဏတွမြောက်သွားတဲ့သဘောလွတ်မြောက်သွားတဲ့သဘောဘဝိဝေကတ္တနော်အရှိဟုတွေးနေတဲ့လုံးဝကင်းသွားတဲ့သဘောဟုတ်လားအပတ္တထမပြက်စီးတဲ့သဘောအသင်္ကတ္တဘာမှမလုပ်ရတဲ့သဘောမပြုပြင်ရတဲ့သဘောအဲ့ဒါကိုဆိုကြီးကဘယ်လိုရေးတော့ဆိုတော့ကျွတ်လို့စိတ်ကိုယ်မသေးမပြုဒုက္ခအမှန်ချမ်းသာအမှန်ဆိုတာကိုဒီလေးချက်နဲ့တိုက်တာကြီးတဲ့ဒုက္ခတွေကကျွတ်လို့သွားသလား จุลุสุราอะไรนิทรณาหัวพิโอระนะจุลุสัยกุยเลยสัยกุยจุลาโอ้ดีสว่างเจ้าเวรคิดได้อันนี้จีริอภูเบนเนี่ยลงว่าคิงสัยตัวเลยตัวคิงกว่าตัวเลยตัวมันปัดตัดตัวเลยตัวมันสัดสัดตัวเลยตัวอะไรว่าสัยกุยลูกพิโอระนะจุลุสัยกุยมันดีมันจิ้วมันดีสุราอามาดัจจะมันเบียสีอาหัวพิโอระอามาดัจโตนะမပြုတ်ဆိုတာပါပြောတာတော့အသင်ခတ်တတ်သောမပြုတ်ပြန်ရဘူးဆိုတာပြောတာ။တော့ကျွတ်လို့စိတ်ကိုမသေးမပြုတ်ဒုက္ခအမှန်။အဲ့ဒီလေးချက်နဲ့အညီတယ်ဆိုရင်အဲ့ဒါပါတော့ကျမ်းပါပဲတဲ့အဲ့ဒါနိဗ္ဗာန်ကိုပြောတာလေ။တော့ဒီတော့သစ္စာရဲ့အလေးလေးပဲခဏချက်တော့လေးချက်ကျွတ်လို့စိတ်ကိုမသေးမပြုတ်ဒုက္ခအမှန်။မဆလို့ကြီးကအလွန်ချစ်လက်သိတိအောင်လဲရေးတတ်တယ်အသေးစိတ်အနုစိတ်လေးတွေရေးပြီးဆိုရင်အလွန်မျက်စိတွေမြင်အောင်ရေးရတဲ့အောင်။ဒါဒုက္ခသစ္စာအနဲ့လေးချက်လည်းမမေ့နဲ့နော်။နှိမ့်ဆက်ပြုပြင်ပူပင်ပေါက်လဲဒုက္ခမြင်။ဒါသမုဒိယသစ္စာကျတော့ဘလို့ရေးတော့စီဟုနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အချက်လေးပါဒုက္ခဘွား။ဟုတ်လား။ခုနိရောဓသစ္စာကိုကျတော့မတိဟဲ့ကျွတ်လို့စိတ်ကိုမတိမပြုဒုက္ခအမှန်။ဟုတ်ရဲ့လား။ဒီတော့သစ္စာရဲ့အနတိတ်ပဲ၄မျိုးဒါတွေကဉာဏ်ပညာကိုအလွန်ထိရောက်ရောက်ဖြစ်ပေါ်စေတဲ့တရားတွေပဲအရင်တို့အိန္ဒိယ၅ပါးကိုပြောတဲ့အခါမှာပဉ္စိန္ဒရီဆိုတာထိဆုံးမှပါတယ်နော်အဲ့ဒီလူတယောက်မှာပဉ္စိန္ဒရီဘယ်လောက်ရှင်းတယ်လဲမရှင်းဘူးလေပညာဘယ်လောက်ထက်လဲမထက်ဘူးလဲဆိုတာသစ္စာ၄ပါး ਨੇ ပတ်သက်ပြီးတော့သူဘယ်လောက်သိလဲနားလည်လဲဆိုတာ ਨੇ တိုင်းတရားပဲလို့ဒီလိုမျိုးဆိုပြဟောတာရှိတယ်။တဏှာဆင်းရဲတယ်လို့သူဘယ်လောက်သိလဲ။အဲ့ဒါသူပြင်းနေသူ့ရဲ့ဉာဏ်ပညာအတိတ်နဲ့ပဲ။လောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့သူဘယ်လောက်သိလဲ။အဲ့ဒါသူ့ဉာဏ်ပညာရဲ့အတိတ်နဲ့ပဲ။တော့နိဗ္ဗာန်ရဲ့အကြောင်းကိုသူဘယ်လောက်သိတယ်။လောဘချုပ်မှဒုက္ခချုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့သူဘယ်လောက်သိလဲ။အဲ့ဒါသူ့ဉာဏ်ပညာရဲ့အတိတ်နဲ့ပဲ။သဘောပေါက်ရလား။ဒါကြောင့်ဒါလေးတွေကိုပြည့်စုံအောင်သူတို့ကတော့လေးနဲ့ထားပြီးတော့အမှတ်သားတဲ့နဲ့စဉ်းစားတဲ့နဲ့ဆင်ញံတဲ့နဲ့ပါ။နော်ကျွတ်လို့စိတ်ကိုမတည်မပြုဒုက္ခအမှန်ဟုတ်လားအဲ့ဒါဦးဇင်းတို့တစ္ဆာသုံးပါးရှိရင်နော်နောက်ဆုံးဦးဇင်းတို့မဂ္ဂတစ္ဆာနော်မဂ္ဂတစ္ဆာကိုကြာတော့ဘယ်လိုပြောတော့နေယနတ္ထောဟိတုထောဒသနတ္ထောနော်ပြီးတော့ပြောတော့အာတိပတိယထောရလေးချက်နော်နေယနာဆိုတာကဩထွက်မြောက်သွားစေတာသောတော်ကနိဒရဏကထွမြောက်သွားတာအတူနော်သူကကျွတ်လွတ်သွားတာလွတ်မြောက်သွားတာအခုနေယာနဆိုတာကထွမြောက်အောင်တွန်းအားပေးတဲ့သဘောပေါ့နော်ထွမြောက်သွားစေတာသူကထွမြောက်သွားစေလို့ပန်းနဲ့ရောက်သွားပြီဆိုရင်နိဒရဏကြတော့ထွမြောက်သွားပြီလို့ပြောတာနားလည်ဖို့လို့နော်အဲ့ဒါဦးဇင်းတို့နေယာနဆိုတာဘာလို့ထွမြောက်တာဟိတုထောဆိုတာကဘာပြောတော့ဆိုတော့သူကဆောကြီးရတော့သူကနော်ကောင်းမှုတွေမြင်မြင်မှုတွေအားလုံးရဲ့ခိုင်မြဲစွာတည်မြဲနေတဲ့သဘောနော်မဂ္ဂင်7ပါးကိုရှင်းမှကောင်းမြတ်တာတွေကတည်မြဲတာကြီးပွားတာခိုင်မြဲတာအဲ့လိုမျိုးကောင်းတာတွေအားလုံးဖြစ်ခြင်းရဲ့အလွန်ကြီးကျယ်တဲ့အကြောင်းတရားကြီးတစ်ခုဟိတုထောဆိုတာနိဒရဏကထမြောက်တာ။အော်ထမြောက်စေတာ။ဟိတုထောကကောင်းတာဒီအားလုံးရဲ့တည်မြဲနေတာ၊ကြီးပွားနေစေတာ၊ခိုင်မြဲနေစေတာ။ဒါကြောင့်ဆရာကြီးကပြောတာထမြောက်တည်ခိုင်မြင်နိုင်ကြီးကဲသူ့လမ်းမြဲလို့ဒီလိုရေး။မြင်နိုင်ဆိုတာသတ္တနထ။အသည့်အမြင်ကိုသူရတာ။နော်မဂ္ဂင်7ပါးကိုပွားများလို့ရှိရင်သိကြပေါ့အဲ့ဒီပုဂ္ဂိုလ်ကမသိသေးတာမမြင်သေးတာကိုသိနိုင်တယ်မြင်နိုင်တယ်သောတပတိမဉ္ဇဉ်ရမယ်ဆိုရင်တော့အဲ့ဒါနိဗ္ဗာန်ချမ်းသာကိုတော့သူကသိတယ်မြင်တယ်ဆိုတဲ့အဆင့်ရှိသူရဲ့အတိတ်အတွက်အမြင်တတ်တယ်ဘာဖြစ်သွားတော့မြင်မှားသွားဒါကိုတသနာလို့ပြောတာတော့ကြီးကဲဆိုတာကသူကအဋ္ဌပတိယထကိုပါလာပြန်တော့အဋ္ဌပတိယထဆိုတာကဒီမဂ္ဂင်7ပါးသည်တတ္တဝါတွေရဲ့အပေါ်မှာဘုဒ္ဓဘောင်တရားတွေကိုအများကြီးရှိနေလေခြင်းအားဖြင့်အကြီးအမှုတရားကြီးခုအနေနဲ့သူလွှမ်းမိုးထားနိုင်တယ်။များသောဖြင့်ဒီကတော့တို့ဦးဇင်းတို့ကုထုရှင်တွေဆိုတာကဟော အကြီးအကျယ်ကိုအပေါ်မှာရှိတယ်ဒါပေမဲ့အဲ့ဒီအကြီးအကျယ်ကအကောင်းမဟုတ်တဏှာလောဘဆိုတဲ့အရာဟာတတ္တဝါတွေရဲ့အကြီးအကျယ်ပေါ့ကိုယ်တကယ်လို့မဂ္ဂင်7ပါးကိုပွားမယ်ဆိုလို့ရှိရင်အဲ့ဒီအကြီးအကျယ်နေရာမှာဘယ်လိုရောက်လာတော့ဆိုတော့ဒီသူတော်ကောင်းတရားအတိဉာဏ်ပညာသူကအကြီးအကျယ်ဖြစ်လာအကြီးအကျယ်အပြောင်းလဲဖြစ်အောင်ဘယ်လိုလုပ်တော့ဆိုမဂ္ဂင်7ပါးကိုပွားများတဲ့အလုပ်ကလုပ်တယ်နော်သူ့ကိုပွားများမှတကယ်တကယ်ဓမ္မတို့ဦးဇင်းတို့ရဲ့ကောင်းကျိုးစီးပွားကိုဆောင်ရွက်နိုင်မဲ့အကြီးအကဲကိုကိုရတာလို့ဒီလိုလေးလေးတွေ့တွေ့နားလည်နေကြတော့နားလည်ပုံနားလည်နေကြရတော့သိတော့မကွာဘူးဒါပေမဲ့အမျိုးမျိုးနားလည်လို့ရတဲ့အပိုင်းလေးတွေမရှိဘူးလားရှိတယ်ဒါကြောင့်တော့ဆရာတော်ဒီတရားဟောပြီဆိုလို့ရှိရင်စုံအောင်နားယူတာကောင်းတယ်ဟောဆိုကို့အမြင်လေးတွေသူ့အမြင်လေးတွေကိုကို့များများသိရတာပေါ့နော်ဟုတ်ရဲ့လားအေးအခုလည်းပဲဦးဇင်းတို့ကတော့ဩကိုယ့်ရဲ့မြင်ကတော့အဲ့မရှိသလောက်ပါပဲဘုရားကတော့လေဒီစော်ကြီးရဲ့တစ္ဆတ်ထဒီပင်နေတော့စတုတစ္ဆတ်ဒီပင်နေဆိုအဲ့ဒီကျမ်းစာလေးတွေရှိတယ်အဲ့ဒါလေးတွေဖတ်ပြီးတော့ဒါဦးဇင်းကပြောတာပါဟုတ်လားအဲ့တော့အနည်းဆုံးတော့ဒကာသမားတို့နားယူကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဒီပင်နေစာအုပ်လေးတွေကိုနော်ဖတ်ရတဲ့မတ္တိတ္တိတာလောက်ဖတ်ရတဲ့အတွေ့အကြုံလေးတော့အနည်းဆုံးတော့ရနိုင်တော့ဒါမျောလင့်တာကကိုယ်ပိုင်ဉာဏ်လေးနဲ့ဆက်ပြီးတော့ဒါတရားဟုတ်တယ်လို့မှန်မှန်ကန်ကန်ထောက်ခံနိုင်တဲ့အနေအထားတည်းကိုရအောင်စဉ်းစားသိခြင်းနဲ့စဉ်းစားသိခြင်းနဲ့ပေါ့အဲ့ဒါကိုတော့မျောလင့်ပါဟုတ်ရလားအဲ့တော့ဦးဇင်းတို့မကသစ္စာနဲ့ပတ်သက်ပြီးတော့အနေအထားပဲလေးချက်နောက်ထွန်းမြောက်ကြည်ခိုင်မြင်နိုင်ကြည့်ကဲသူလမ်းမြင်တမဂင်ရှင်ပါဘွားများမဲ့ရှင်ဒီမဂင်ဒီပင်လေးရင်အတ္တဝါကိုဒုက္ခနဲ့ကနေပြီးတော့ထမြောက်သွားအောင်လွတ်မြောက်သွားအောင်ဆောင်ပို့လိုက်တာ။ဒါကြောင့်သူကိုနေကရဏထနေယာနထထမြောက်သွားစီတယ်လွတ်မြောက်သွားစီတယ်။အဲလွတ်မြောက်သွားစီတဲ့တရားကိုကျင့်သုံးမှလွတ်မြောက်သွားတယ်ဆိုတဲ့နိဗ္ဗာန်နေကရဏကိုရပါ။အဲနေယာနကိုကြိုးစားမှနေကရဏနဲ့ပြည့်စုံမယ်ဆိုတဲ့အတိတ်ပဲပေါ့။နေရနာကပါတော့ထွက်မြောက်သွားစီတာနိတရဏကထွက်မြောက်သွားတာဟိဒုဋ္ဌဆိုတာကပြောကြတော့ဆိုတော့တီးခိုင်လို့ဆိုရရေးတယ်သူတော်ကောင်းတရားတွေတီးနေတာခိုင်မြဲနေနေတာဘုရင်ရှင်ပါရဲ့အ내စိတ်တွေပေါ့တော့မြေရန်တတိလေးနဲ့ဝရိယလေးနဲ့တိတိငြိမ်ငြိမ်ကြိုးစားနေတယ်တမာတိမကင်သုံးပါးကိုရည်ညွှန်းတာနော်အဲ့လိုဆိုလို့ရင်ဘာတွေရအောင်တမာတိတိပတိငြိမ်ဘူးဆိုတဲ့နော်အမြင်မှတိတဲ့အမြင်မှသမသင်္ကပ္ပတရားမတိမြဲဘူးဆိုတာကိုအဖက်ဘက်ကနေပြီးတော့မမကံကစဉ်းစားတယ်သမသင်္ကပ္ပပညာမကင်၅ပါးအဲ့ဒါကိုမဟုတ်စရာဘယ်လိုပြောတာလုံသားမကင်၅ပါးလို့ဒီလိုပြောတာနော်သမာဓိမကင်၃ပါးနဲ့ပညာမကင်၅ပါးသူတို့နဲ့ကြိုးစားပြီးဆိုတော့မှသီလမကင်၃ပါးပါတစ်ချိန်မှာတစ်ပြိုင်တည်းပြည့်ုံနေတယ်အဲ့ဒီတစ်ပြိုင်တည်းပြည့်ုံနေဆိုတာကမဲ့ညံကိုရတဲ့အခိုက်အတန့်ကိုပြောတာတဲ့ကျန်တဲ့အချိန်မှာသီလမကင်၃ပါးဆိုတာတစ်ပြိုင်တည်းမရှင်နိုင်ဘူးလို့ပြောတယ်ဒါကစာအယပြောတာပေါ့ဟုတ်ရဲ့လားအဲ့တော့ပြောနေတာကဘာလို့မဲ့ညံ၈ပါးကိုရှင်းသုံးမယ်ဆိုလို့ရှင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားတွေနိမ့်တဲ့တရားတွေဟာအီမြဲမယ်ခိုင်ခန့်နေမယ်အဲ့တော့ကျွန်တော်တို့မဂ္ဂင်၈ပါးကိုဟိတုထအနဲ့သဘောရှိတယ်လို့ဒီလိုလည်းပြောရအောင်။အဲ့ဒါတနာဆိုတာလေးကတော့အလွန်အားရတဲ့အကောင်မြင်ရလိမ့်မယ်။မြင်ရလိမ့်မယ်ဆိုတာသိရလိမ့်မယ်လို့ပြောကြတာ။မြင်တယ်ဆိုတာကနှမျက်စိနဲ့မြင်တာကိုသင်စားပြီးတော့နားလည်အောင်ပြောတာပေါ့နော်။စိတ်ထဲကနေပြီးတော့မြင်သွားတာ။အဲ့ဒါကိုဘယ်လိုပြောမလို့သိတာလို့ဒီလိုပြောလို့မရဘူးလား။ရတယ်အမှန်တရားတွေကိုသိတော့တာမြင်သွားတာခုတကောင်တို့ဦးဇင်းတို့တွေကအမှန်တရားတွေကိုသိတဲ့အစဉ်မြင်တဲ့အစဉ်ကဘယ်ရန်ကြီးမကြည်မာသေးဘူး။ဒါကြောင့်တဖြည်းဖြည်းနဲ့မကြည်မာသွားအောင်ဆိုကြီးကတော့သူကအများကြီးရေးပြပါလေ။ဟောတာဗံဖြစ်သွားပြီဆိုလို့ရှိရင်အလွန်တရာခိုင်မဲသွားပြီပေါ့။တေချာဘောတက္ကရာကအနာဂါယန္တာဖြစ်ပြီးပြန်ပြီးတော့ရှော့ကြတဲ့ဆေးရုပ်သွားတဲ့အကြောင်းမရှိတော့ဘူး။တစ်ဆင့်နဲ့တစ်ဆင့်တိုးတက်ပြီးတော့ကြီးပွားသွားဖို့ရတာနဲ့အကြောင်းရှိတယ်ဟုတ်လားဟိတုထာကိုအဲ့ဒါလိုလေးရေးတာဆိုကြီးရတော့တသနာမြင်နေဆိုတော့တသတာကပုပပုပပြီးတော့သူတိလာဖို့မြင်လာဖို့ဒါအကြောင်းရှိတယ်အောင်ပကင်ရှင်ပါကိုပွားများရဲ့ဟုတ်လားနောက်ဆုံးမှပြောတော့အာတိပရိယကောင်းမြတ်တဲ့တရားတွေနဲ့ကိုဟာကိုစိုးကိုပိုင်နေနိုင်လိမ့်မယ်ခုတကတော့ဦးကြီးတို့ဆိုတာကိုစိုးကိုပိုင်အနေနဲ့အဘိဇဝါဆိုးပိုင်တာလောဘကဆိုးပိုင်တာဒါဦးကြီးတို့လည်းဒီတိုင်းပဲတရားဓမ္မတို့လည်းဒီတိုင်းပဲ ကိုကိုစိုးပိုင်နေတယ်ကိုကိုလွှမ်းမိုးထားတယ်ကိုကိုချုပ်ကန်နေတယ်ကိုထက်ကအကြီးကြီးရလို့လောဘပဲလောဘကတော်ဆန်းကျင်တယ်ငကောကလောဘတွေကြောင့်အခုလောဘတွေဆက်ပြင်းနေတာအခုလောဘတွေကြောင့်နောက်လောဘတွေလည်းဆက်ပြင်းအောင်မှာတော့တခုခုကိုရားကျင်လိုက်ကြတယ်အဲ့ဒါကိုရလာပြီဆိုတော့မှထပ်ပြီးတော့တစ်ခါရားကျင်တဲ့အကြောင်းတွေကဖြစ်လာပြန်ရောသဘောပေါက်ရဲ့လားတို့လောကအိမ်တော်သားမွေးလောကကိုကြည့်ရင်အဲ့ဒါကအလွန်ထင်ရှားတယ်သာသာတော့အိမ်တော်မျိုးရင်းသားတစ်ခုပဲပြီးရင်ပါဖြစ်လာတော့သာသမီတွေရလာမယ်ပေါ့သာသမီတွေရလာရင်သာသမီတွေအတွက်လူကျင်ရတာမရှိဘူးလားရှိပဲဟာကိုယ်အတွက်တောင်မဟုတ်တော့ဘူးနော်ငါအတွက်အစားတော့ငါအတွက်ပြီးတော့ငါဟာတွေအတွက်ဟောမကျေပြားလားမဆုံးတော့အဲ့တော့ငါဟာတွေကဘယ်တော့ဆုံးမလဲငါဟာတွေကငါအသက်ရှိမသိမချင်းငါဟာတွေကရှိနေတာသာသမီတွေကလည်းဘာတွေပါလာတော့မျိုးတွေအတွက်ဟောသူရဲ့နည်းပဲမဆုံးတော့အလုံးအသက်ရှိမှရှင်ပဲထိတာမို့မြစ်တွေအတွက်ခေါဦးရင်ရဲ့အမေအသက်80နဲ့60နဲ့ရှိတယ်။မြစ်တွေတို့ကဘယ်လောက်ရှိအောင်ဆိုတော့20ကျော်လောက်ရှိတယ်သူက။အမေမဟုတ်ဘူးမြစ်ဟုတ်လား။အဲ့ဒါတွေအတွက်ပါတစ်ခါလေးသူစဉ်းစားတယ်။ဒါသူ့ကိုပြစ်တင်လို့မရအောင်။ဒါဦးရင်လည်းပဲသားတွေတမီးတွေမြေးတွေမြစ်တွေရှိရင်စဉ်းစားမှာပဲလေ။ငါဟာတွေလို့လောက်ထားတာကို။အဲ့တော့ပြောနေတာကဘာလို့ဆိုလောဘဆိုတာနောက်တစ်ခုတစ်ခုအကြောင်းပြုပြီးတော့ပွားလာတဲ့သဘောတည်းရှိတယ်။အမိသက်တို့ကိုပြောဥပါတယ်ဦးဇင်းတို့။နောက်ဟဲ့ဒီတဇယေတိကြီးကမုဒုလက္ခဏာဇတ်ထဲမှာလေမိဖုရားကိုရကျင်တာ။အစတော့ကသူပြောတာပဲမိဖုရားကိုပဲသူရကျင်တာ။သူရကျင်တာကမိဖုရားတယောက်ပဲတာပဲ။နောက်မိဖုရားကိုရပြီဆိုတော့မှဘာတွေရကျင်ရလဲ။အိမ်တွေရကျင်ရတယ်။နေရာထိုင်ရင်းတွေရကျင်ရတယ်။စားစရာတောက်စရာရကျင်မဆုံးတော့အဲ့ဒီမှာသူတံဝေကရတော့တာအဲ့ဒီအဲ့ဒီအမြင်ကိုရအောင်မိဖုရားကပဲသူ့ကိုပြန်ပြီးတော့တရားပြတာပေါ့တို့ပြောနေတာကဘာရောဆိုတော့မဆုံးမှုဒါကြောင့်တရားဓမ္မတို့ဥစဉ်တို့ရဲ့အချက်မှာအကြီးအကဲကလည်းရှိရှိတော့လောဘရှိတယ်သူ့ကိုကလက်သက်ငွေထားတဲ့အနေထားလည်းရှိခဲ့တာပေါ့ဟုတ်လားအဲ့တော့သူကပဲပြန်ပြီးတော့ဘာလို့ကိုကိုလွန်မိုးထားတယ်ကိုမွေးတယ်မြောက်ကိုပြန်ချောက်စမ်းတာနော်ဒါကြောင့်ဦးဇင်းတို့ပြည့်တဲ့ပေါင်းတော်တော်အကြီးအကဲအစ်မန်ကိုရဖို့အတွက်ဘာလို့ဖို့လို့တော့မဂ်ဂင်ရှင်ပန်းကိုပွားများဖို့လုပ်တယ်။မဂ်ဂင်ရှင်ပန်းကိုပွားများလို့အောင်မြင်ပြီဆိုလို့ရှိရင်အဲ့ဒီမဂ်ဂင်ရှင်ပန်းဒီပင်နဲ့အာဓိပတိယထအကြီးအမှုဖြစ်လာတယ်။အဲ့လိုဆိုရင်အလွန်ချက်သိမင်္ဂလာရှိလာလို့ဘောရ။ဟုတ်ရဲ့လား။ဒါကြောင့်ဦးဇင်းတို့ပြည့်တဲ့ပေါင်းတော်မဂ်ဂင်ရှင်ပန်းဓာတ္တဆန်လေးပါးတဲ့ကနောက်ဆုံးတစ္ဆာ။တစ္ဆာနဲ့ဆက်ဆောင်ချက်ဤသွားပြီနော်။အေးဒါဆက်ပြီးတော့ဦးဇင်းကဘာပြောချင်လို့ဆိုတော့ဒီတစ္ဆာ၄ပါးမှာတပါးစီတပါးစီရဲ့တိစ္ဆာနေတယ်ကိုပြောချင်တာအဲ့ဒါလည်းပိဋကတို့ရဲ့စိတ်ထဲမှာနားလည်ပြီးသားပါနောက်ကိစ္စဆိုတော့ဘာလို့ရမှာလဲဘာကိစ္စရှိလဲလို့ရှင်းပြောတာမရှိဘူးလားကိစ္စဆိုတာလို့ရမယ့်အနေအထားလေးကိုကိစ္စလို့ပြောတာနောက်ဒုက္ခတစ္ဆာကဘာကိစ္စရှိတာတို့သမုဒယတစ္ဆာကဘာကိစ္စရှိတာတို့និရောဓတစ္ဆာကဘာကိစ္စရှိတာတို့မဂ္ဂတစ္ဆာကဘာကိစ္စရှိတာဘလို့လို့ရမှာတို့ဒါကိုပြောတာအဲ့ဒါပေးတဲ့လူရဲ့ခေါင်းထဲမှာအချင်းချုပ်လေးမှတ်ထားတာရှိတယ်။တိပေဆိုင်ပွားဟုတ်လား။တိတယ်ဆိုတာကိုပါဠိလိုပြောတော့သူကပြိညာဒါကိုပြိညာကိစ္စ။နောက်ဒုက္ခသစ္စာဆိုတာပြိညာကိစ္စရှိတယ်။တဲ့ပြောရရင်တိအောင်လို့ရမယ့်သစ္စာ။နောက်ဒုက္ခသစ္စာဆိုတာဘာလို့ရမယ့်သစ္စာ။တိအောင်လို့ရမယ့်သစ္စာ။နားလေရမယ့်သစ္စာ။နားလေအောင်လို့ရမယ့်သစ္စာ။အော်ခန္ဓာကြီးကဆင်းရဲတယ်ဆိုတာဘာလို့ရအောင်။နားလေအောင်လို့ရမှာသူက။ပေးရမှလည်းမဟုတ်ဘူး။မျက်မှောက်ပြရမှလည်းမဟုတ်ဘူး။ပွားများရမှလည်းမဟုတ်။ဒုက္ခသစ္စာဆိုတာတိအောင်လို့ရမယ့်သစ္စာ။နော်နားလည်ရနော်ဒါကိုပြောတော့ပရိညေယကိစ္စဒါကိုတစ်လုံးနဲ့မှတ်တော့တိဟုတ်လားဒုက္ခသစ္စာမှာတိပြီးတော့ပါတော့ပေပေဆိုတာကအမှုရသစ္စာမှာလောရမဲ့ကိစ္စဒါကိုပါဠိလိုပြောတော့မဟာတဗ္ဗကိစ္စမဟာတဗ္ဗဆိုပေရှားပြလိုက်တာဒုက္ခပေးနေအရာမလို့သူကဘာလို့ပြလိုက်တာလဲပေရှားပြလိုက်တာအဲ့တမှုရသစ္စာဆိုတာပေနိုင်အောင်လောရမဲ့ကိစ္စပေနိုင်အောင်လောရမဲ့ကိစ္စရှိတယ်လောဘဆိုတာဖေရှားပြရမယ့်အရာလို့နားလည်ရမှာခန္ဓာကိုယ်ဆိုတာသူ့ရဲ့အကြောင်းကိုအမှန်သိအောင်လုပ်ရမယ့်အရာလို့ဒီလိုသိရတယ်ဒီပဲဟုတ်လားပြရပါလားတော့ဆိုင်ဆိုင်ဆိုတာကိုပါဠိလိုပြောတော့ဘယ်လိုပြောမလဲတစ္ဆိကတ္တဗဟုတ်လားတစ္ဆိကတ္တဗ အဲ့ဒါကနိရောဓသစ္စာကိုဆက်ရောက်အောင်လုပ်ရမှာသူ့ကိုမျက်မှောက်ပြုအောင်လုပ်ရမှာသူ့ကိုမြင်အောင်လုပ်ရမှာသောပေါက်ရလားဗျာနော်ဆက်ရောက်အောင်လုပ်ရမှာတိပယ်ဆက်ပြီးတော့ပါတော့ဝါတဲ့ဝါဆိုတာကိုဘာဝေတဗ္ဗကိစ္စမကသစ္စာရဲ့အပေါ်မှာဘာဝေတဗ္ဗကိစ္စရှိတယ်လို့နားလည်ရမှာဆိုလိုတာကမဂ်ရှင်၈ပါးသည်များတဲ့များအောင်ကျင့်ပါများစွာပွားရမယ်များရမယ်တရားများအောင်လုပ်ရမယ်တရားခုတစ်ခါလုပ်ပြီးတာနဲ့မပြီးဘူးနောက်တစ်ခါထပ်လုပ်နောက်တစ်ခါထပ်လုပ်ဘယ်ထိလုပ်အောင်မတော့ဆိုရင်ပန်းနိုင်မရောမချင်းမသိမချင်းလုပ်ရမယ်ပေါ့ခုတလန်းလန်းပြီးတော့သွားလိုက်နောက်တလန်းလန်းနောက်တလန်းလန်းဘယ်ထိလန်းမှာတော့မရောမချင်းလန်းဟုတ်လားဒါကြောင့်ကျင့်ပါများဆိုတာတစ်ခါတစ်ခါဖြစ်အောင်လုပ်ရတာကိုလည်းပြောတော့ဘာဝနာဒါကပဲဘာဝေတဗ္ဗတိစ္ဆသမေကတိစ္ဆရဲ့အပေါ်မှာဒကာမဦးရင်တို့ဘာတိစ္ဆရှိတယ်လို့နားလည်ရမှာလို့ဘာဝေတဗ္ဗတိစ္ဆရှိတယ်လို့နားလည်ရမှာအလွယ်ဆုံးမှတ်မယ်ဆိုရင်တော့မှတ်သားထားဖို့ပြီးသားပါနော်လွယ်လွယ်ဟိုကြားရပါများလို့လွယ်နေမယ်လို့ထင်ပါတယ်ဟုတ်လားဒါကကိုယ့်ရဲ့ကံကောင်းအကြောင်းလှလို့အတွေ့အကြုံတွေများခဲ့တာဒါတော်တော်ကောင်းတဲ့ကိစ္စ။နော်တီးပေဆိုင်ပွားဟုတ်ရလား။လွယ်လွယ်လေးရေနော်စတော်ကြီးတွေကဒါလွယ်ကူအောင်နော်အလွန်လေးနေတဲ့ကိစ္စတွေကိုပဲဒါကောင်းတဲ့ကိုရောက်အောင်စတော်ကြီးရဲ့ကြည်ရှုပေါ့ဟုတ်လား။အတော်ကြီးတို့ပြီးတဲ့ကောင်းတော်တစ္ဆာလေးပါးပေါ်မှာပြုလုပ်ရမယ့်ကိစ္စကိုလည်းပဲဒီလိုအချင်းချင်းနားလည်ရမယ်ပေါ့။တီးပေဆိုင်ပွားအဲ့တော့အဲ့ဒီတိပေဆိုင်ပွား၄ပါးကိစ္စထဲမှာဘယ်ကိစ္စဒီအကြီးအကြီးဆုံးလဲအထူးအကြဆုံးလဲကိုလို့ရမှာလဲလို့မေးရင်ဒုက္ခသစ္စာကိုသိအောင်လုပ်တဲ့ကိစ္စကိုကိုအဓိကထားလို့ရမယ်တိဆိုတာကိုလုံးမယ်ဆိုရင်ပေဆိုတာကအလိုလျောက်ဖြစ်တယ်ဆိုင်ဆိုတာအလိုလျောက်ဖြစ်တယ်ပွားဆိုတာအလိုလျောက်ဖြစ်တယ်ဟာအဲ့ဒီအချက်ကအလွန်ကြီးပါတယ်မှတ်သားစေရတာနော်ဘာလို့ရမှာတော့ဒုက္ခသစ္စာကိုသိအောင်လုပ်ရမယ်ဒါကြောင့်ဦးဇင်းတို့ကြောင်လေးပင်တော့ဆိုရည်တဲ့တပ္ပစ္စအရာသာဆိုတဲ့စာအုပ်ထဲမှာအချက်တုံးရေးတယ်ဆိုရည်ကအမင်းကဆိုတော့ဘုရားကြီးဟောတဲ့တစ္ဆာလေးပါတရားတော်တွေပါလေအဲ့ဒါကိုပဲဟောတာပဲကနဟာဆင်းရဲတယ်ဘောဟာဒုက္ခဖြစ်တယ်ဆိုတာကိုပဲနည်းမျိုးစုံနဲ့သိအောင်ကြိုးစားပါဒါကိုပဲပြောတာအဲ့ဒါဆိုလို့ရှိရင်တို့ကဒီကနာရဲ့ပုံမှာဒီဘဝရဲ့ပုံမှာအကောင့်တင်ပြီးတော့တွေ့တာနေတဲ့မမောနေတဲ့ဟိုဟာဖြစ်ခြင်းတရားဖြစ်ခြင်းဟိုဟာရခြင်းတရားရခြင်းဆိုတဲ့ဒီတမှုတရားသစ္စာတဏှာလောဘဟာအလိုလိုပေါင်းအောင်လုပ်ပြီးသားဖြစ်တယ်။ဒုက္ခကိုဘယ်လောက်သိလဲဆိုတာပေါ်မှာမူတည်ပြီးတော့လောဘဘယ်လောက်နည်းမလဲဆိုတာဖြစ်လာတာ။ဟုတ်တယ်မဟုတ်လား။လောဘတွေဘယ်လောက်ကြီးနေလဲ။လောဘတွေအရင်ကြီးနေတယ်ဆိုရင်အဲ့ဒါဒုက္ခကိုအတိအလွန်နည်းနေတယ်လို့ပဲပြောရမှာ။ဟုတ်တယ်မဟုတ်လားဒုက္ခကိုဘယ်လောက်ဒုက္ခလို့အမှန်ကန်သိလဲအဲ့ဒါပေါ်မှာမူတည်ပြီးတော့ကိုယ့်ရဲ့လောဘအနေများတွေဟာဖြစ်နေတာအကောင်းတင်လေးလေးလောဘကြီးလေးတွေဖြစ်ခြင်းလေးလေးပေါ့နော်ဘာမှကောင်းတာတွေမဟုတ်ပါဘူးဆိုလို့ရှိရင်တို့ကဖြစ်ခြင်းတာတွေလိုချင်တာတွေရချင်တာတွေကအလွန်နည်းသွားနည်းသွားရင်ဘာဖြစ်မလဲတော့အဲ့ဒီလောဘကြောင့်ဖြစ်မဲ့ဒုက္ခတွေနည်းသွားတာပဲအဲ့ဒါနည်းသွားတော့ဘုရားမချမ်းသာမှုကအထိုင်လျောက်ဆိုင်ရောက်ဆိုင်ရောက်သွားတာပေါ့လောဘကိုလျှော့နိုင်လေလေလောဘကြောင့်ဖြစ်မဲ့ဒုက္ခတွေလျော့လေလေဒုက္ခလျော့တာဒီပင်လေနေသာထိုင်သာအနေအထားကိုကိုယ်ဆက်ရောက်တဲ့သဘောလို့ဆိုနိုင်မလားဒါလုံးပြီလို့လေးပြောတာပါဟုတ်ရဲ့လားဒါကြောင့်တိတင်တိလိုက်တာကိုတိလိုက်တာနဲ့ပယ်တင်ပယ်လိုက်တာဟာပယ်ပြီးသားဖြစ်တယ်ဆိုင်တင်ဆိုင်ထိုက်တဲ့အရာကိုလည်းဆက်ရောက်ပြီးသားဖြစ်သွားသေးဘူးလားဖြစ်သွားသေးတယ်အဲ့လိုတိတဲ့တိလိုက်တာကိုတိအောင်လှုပ်လှုပ်နေခြင်းဒီပင်လေအဲ့ဒါမဂ်ကြီးရှိပါကိုပွားများပြီးသားလည်းဖြစ်နေတယ်ကနဟာဆင်းရဲတယ်လို့သိတာအဲ့ဒါတမာဒိဋ္ဌိပဲလေ။နော်ဘိက္ခေရှင်ပါးထဲမှာဘိက္ခေရှင်ပါးကိုတပါးစီတပါးစီရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားအကျဉ်းဖွင့်ပြတာထဲမှာတမာဒိဋ္ဌိကဘာလဲလို့မေးရင်တစ္ဆာလေးပါးကိုသိတာတမာဒိဋ္ဌိလို့ဒီလိုဟောတာ။မတိမြဲတာကိုမတိမြဲဘူးလို့သိတာတမာဒိဋ္ဌိလို့ဒီလိုဟောတာ။အဲ့တော့ခန္ဓာရဲ့အကြောင်းကိုအမှန်သိနေခြင်းဒီအဲ့ဒါပါတော့တမာဒိဋ္ဌိပေါ့။ဒါဒုက္ခဖြစ်တယ်လို့ကြံနေခြင်းဒီအဲ့ဒါသမာသင်္ကပ္ပပေါ့တွေးနေတယ်ဒီလိုအတွေးမျိုးကတန်ဖို့အလွန်ကြီးရယ်နော်တွေးရမှာကြံရမှာတွေးတဲ့တွေးတဲ့ကြံတဲ့ကြံတဲ့တဲ့အတွေးအကြံလေရောတွေးတဲ့တွေးတဲ့ကြံတဲ့ကြံတဲ့တာကိုကြံမှသိတဲ့သိတဲ့မြင်တဲ့မြင်လိုက်တဲ့သမာဓိကြီးကဖြစ်လာမှာသမာသင်္ကပ္ပရဲ့အရေးပါမှုလည်းနားလည်ဖို့လိုတယ်များသောဖြင့်သမာသင်္ကပ္ပကိုသိအောင်ပြောကြအောင်နော်အတွေးတွေဆိုရင်တန်ဖို့မရှိဘူးပဲထင်ကြအောင်ဩကြပါပဲဟုတ်တယ်တန်ဖို့မရှိတဲ့အတွေးတွေကလည်းရှိနေတာ哦ဒါပေမဲ့တန်ဖို့ရှိတဲ့အတွေးတွေရောမရှိဘူးလားရှိတာပေါ့ ဦးဇင်းတို့ဟောထားတာဘေးတတို့တရားကောင်းစဉ်တွေမှတ်မိအောင်ပြောပါဦးမယ်။အစွမ်းဖြတ်သောအတွေးများဆိုတရားတစ်ခုရှိတယ်။အဲ့ဒါအတွေးတွေအကြောင်းဟောထား။အဲ့တော့ဦးဇင်းတို့ပြောချင်တော့ဗျာနော်ဒီမဲခင်၈ပါးကိုပွားများတဲ့ကိစ္စကိုလည်းပဲမိမိခန္ဓာရဲ့သဘာဝကိုအမှန်သိနေခြင်းအားဖြင့်မပြီးသေးဘူးလားပြီးသေးတယ်အဲ့တော့တိပေဆိုင်ပွား၄ပါးကိစ္စထဲမှာဘယ်ကိစ္စကတရားဓမ္မတို့ဦးဇင်းတို့အဓိကထားပြီးတော့လုပ်ရမယ့်ကိစ္စအေးဒုက္ခသစ္စာကိုသိအောင်လုပ်ရမယ့်ကိစ္စနော်ပရိနိယကိစ္စဒါကြောင့်ကိုယ်ခန္ဓာကိုယ်ကြီးကိုအမှန်တိုင်းသိအောင်ရှင်းစားကြရတာအဲ့လိုကြိုးစားတဲ့နေရာမှာလည်းဘယ်နည်းနဲ့ကြိုးစားမလို့တတိပ္ပံဘာဝနာနည်းနဲ့ကြိုးစားရတာကြိုးစားရမှာနောက်တတိထားနေခြင်းအဖြစ်အမှန်သိတဲ့အသိဆိုတာမရနိုင်ဘူးလားဆိုင်နောက်ခန္ဓာဒုက္ခဖြစ်တယ်မတည်ငြိမ်တဲ့သဘောဝါဖြစ်တယ်ဆိုတာဒါတော့သူကရှိနေပြီသားဖြစ်နေပြီသားဟုတ်လားအဲ့ဒါကိုကိုကအမှန်မြင်အောင်သိအောင်မလို့လုပ်အောင်ဆိုတတိထားပါဘာပဲဖြစ်ဖြစ်တတိထားနေရမှာနောက်အဲ့ဒါသတိထားတဲ့အလေးချင်းလေးကိုခိုင်မြဲအောင်နောက်ဝင်လေထွက်လေဝင်လေထွက်နေတာလေးရဲ့ပုံမှာသတိထားတာဘာပဲဖြစ်ဖြစ်သတိထားနေတယ်ဆိုတာလည်းမသူအကျုံးမဝင်ဘူးလားဝင်တယ်သူပါတယ်နော်တွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်ဒါကိုလည်းမလုပ်ရမှာတို့သတိထားရမှာအသေးစိတ်အမူအရာလေးတွေဖြစ်ပေါ်ပြောင်းလဲနေတယ်ဒါကိုလည်းမလုပ်ရမှာတို့သတိထားရမှာနောက်ဆံမေမွေးခြင်းခြေတိလက်တိအစရှိတဲ့သုံးသက်နှစ်ခုထားတော့အစုအဝေးဖြစ်တယ်ဆိုတာကိုလည်းမလုပ်ရမှာတို့သတိထားရမှာအမှန်နေပဲလေဟုတ်လားတကြီးလေးပါးနဲ့တိဆောက်ထားတယ်ဆိုတာလည်းမလုပ်ရမှာတို့သတိထားရမှာနောက်ဝိညာဉ်ကင်းပြီးတော့ခန္ဓာကိုယ်ကြီးပြည့်စည်ပြီဆိုတဲ့နောက်မှာမရှိမလားပေါ့ပြန်ပြောင်းလဲသွားမယ်အနေအထားတွေကိုလည်းပဲဒီမပြည့်စည်သေးတဲ့အနေအထားနဲ့နှိုင်းယှဉ်ပြီးတော့မလုပ်ရမှာတို့သတိထားရမှာဒါကာယ ानुपत နာ၁၄ပိုင်းကိုအချင်းချုပ်ပြီးတော့ပြောလိုက်တာဟုတ်လားအဲ့ဒီလိုသတိထားနေခြင်းနောက်ခန္ဓာချက်ဝိညာဉ်တွေဘာပဲဖြစ်နေနေဒါပုဂ္ဂိုလ်တ attva သဘောမဟုတ်ဘူးဒါရေဘောပမာခန္ဓာလေးပေါ်လာပြီးတော့ခန္ဓာလေးပဲပြောက်သွားတယ်ခံစားမှုတက်တဲ့နော်ဝေဒနာကိုခံစားမှုလို့သိတယ်အဲ့ဒီနောက်ဆက်ပြီးတော့သိရမှာကသူဒီမကြည်မြဲမှုဖြစ်တယ်လို့သိရတယ်ဝေဒနာကိုခံစားမှုလို့သိတာကသူ့ရဲ့သဘာဝလက္ခဏာကိုသူ့ရဲ့ဝိတေသနာလက္ခဏာကိုသိတာဝေဒနာအနိစ္စလို့သိတာကသူ့ရဲ့သမညာလက္ခဏာကိုသိတာဝေဒနာကိုခံစားမှုလို့သိတာခံစားမှုကိုခံစားမှုလို့သိတာကဘသူ့ရဲ့အသီးသီးလက္ခဏာကိုသိအောင်သူတက်ပို့ပြီးတော့လင်းနေတာကအဲ့ဒီခံစားမှုတည်မတည်မြဲဘူးလို့သိတာကသူတက်ပို့ပြီးတော့လင်းနေတယ်။ဟုတ်ပါပညာလည်းနောက်ဆုံးတော့ဖြစ်တော့ပျက်စီးတာပဲလေတက္ကရာလည်းပျက်စီးအလုံးတူညီစွာရှိနေတဲ့လက္ခဏာဘုရင်တို့ဒါခဏခဏရှင်းပြပါလေတာမညာလက္ခဏာဆိုတာဟုတ်လားအဲ့လိုဝေဒနာကိုအမှတ်ရနိုင်မယ်သတိထားနိုင်မယ်ဆိုရင်ဝေဒနာရဲ့သဘောကိုအမှန်သိတဲ့အတွက်ကြောင့်သူဒီပါလုပ်နေတော့ဒုက္ခသစ္စာကိုသိအောင်လုပ်နေရမှာဘူးလားတောက်တယ်ဒါသတိပဋ္ဌာန်နည်းနဲ့ဒုက္ခသစ္စာကိုသိအောင်ကြိုးစားတာကိုပြောနေတာဟုတ်လားအဲ့လိုပဲစိတ်ဒီတော့ဓမ္မသဘောဝါဒီဘာပဲဖြစ်ဖြစ်သတိထားသတိထားပါများလို့ရှိရင်သူတို့ရဲ့ပင်ကိုယ်သဘောလက္ခဏာကိုလည်းသိမယ်ပြီးရင်သူတို့နဲ့အများဆုံးအကုန်လုံးသက်ဆိုင်နေတဲ့အများဆိုင်လက္ခဏာတာမညာလက္ခဏာအဲ့ဒါပါပြောတာတော့အနိစ္စကိုပြောတာနော်အဲ့ဒီအနိစ္စကိုလည်းမလုပ်တော့သိနိုင်တယ်အဲ့ဒါကိုသိပါများလို့ရှိရင်ဒါဟာအကောင်းမဟုတ်ဘူးလို့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့နားလေတဲ့သဘောများမလာဘူးလားအဲ့ဒါမလုပ်နေတာတော့ဒုက္ခသစ္စာကိုသိအောင်လုပ်နေတာဟုတ်လားဒုက္ခသစ္စာကိုသိရင်သိတဲ့လောက်တမှုတရားသစ္စာကိုပြေနိုင်မယ်និရောဓသစ္စာကိုမျက်မှောက်ပြုနိုင်မယ်မဂ္ဂသစ္စာကိုပွားများပြီးသားဖြစ်တယ်အဲ့တော့တိပင်ဆိုင်ပွားတဲ့မှာဘယ်ရာဟာအရေးပါလို့လဲတိဆိုတာကအရေးပါတော့အဲ့ဒီတိဆိုတာလေးကိုမှန်မှန်ကန်ကန်တိဖို့အတွက်တော့အသေးစိတ်အကျင့်တန်ဖို့နားလည်ရမယ့်ပိုင်းကဘယ်လိုနည်းနဲ့အားထုတ်ရမလဲဆိုတဲ့နေရာမှာဘယ်လိုနည်းနဲ့အားထုတ်ရမလို့တတိပဋ္ဌာန်ဘာဝနာနည်းနဲ့အားထုတ်ရမယ်ခန္ဓာမှာဘာပဲဖြစ်နေဖြစ်နေသတိထားတဲ့နေနဲ့ဒီခန္ဓာရဲ့သဘာဝကိုအမှန်သိအောင်ကြိုးစားရမယ်။လမ်းစဉ်တွေဒီတိုင်းသွားရမှာနော်။အေးဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါ်တော်တို့အဲ့လိုကိုယ်ကသိဆိုတာကိုသိအောင်ကြိုးစားမယ်ဆိုရင်ပေးဆိုတာကိုပေးနိုင်တဲ့အနေထား၊စိုက်ဆိုတာကိုစိုက်နိုင်တဲ့အနေထား၊ပွားဆိုတာကိုပွားနိုင်တဲ့အနေထား၊သစ္စာ၄ပါး၊ကိစ္စ၄ချက်တကယ်လို့ဒါအရိယာမဲ့ဆိုက်အောင်လုပ်နိုင်မယ်ဆိုရင်ဒီပိုင်းနဲ့ထဲပြီးကြီးပြီးတော့ဒုက္ခငြိမ်းတဲ့အနေထားကိုတော့မရောက်နိုင်ဘူးလား။ရောက်နိုင်တယ်။ဒါဦးဇင်းတို့သစ္စာ၄ပါးနဲ့ပတ်သက်တဲ့တရားစကားတနာကြီးရှိပါရင်အချိန်နေရာလဲကုံတာမြန်လိုက်တာဟောတာစိတ်ထဲမှာအောင်းမေးတရားနာတဲ့လူတွေကပဲဟောပင်မနေရယ်ဆိုတော့မသိဘူးဟုတ်လားအေးဒါ အချင်းစီသွားတယ်နော်အဲ့တော့ဦးဇင်းတို့ပြောနေတာလေးတွေလည်းပဲအကုန်လုံးနော်ပြောလို့ပြီးပါပြီဘောတစ္ဆာလေးပါနဲ့ပတ်သက်ပေါ်ဒါလေးတွေပြောမလို့ဦးဇင်းကစဉ်းစားထားတာဟုတ်လားအဲ့တော့ဦးဇင်းတို့ညနေပိုင်းရောက်တော့ပရိစ္ဆေသမုပ္ပါယအကြောင်းကိုပြောပါမယ်နော်တဏှာကြီးဒီပါပြောမယ်အချိန်လေးမှာနောက်ထပ်ဤကုန်ပိုင်းနောက်ငါးတားကြီးလောင်မှာဟောမယ့်တရားကိုတော့နော်ဘာဟောရမယ်မသိသေးဘူးအဲ့ဒါနေ့လေကျမစာကြည့်လိုက်အောင်မယ်ဟုတ်လားအဲ့အဲ့တော့ဦးဇင်းတို့နောက်ထပ်တရားနှစ်ကျင်းဟောအောင်မယ်နော်အဲ့အဲ့တော့ဦးဇင်းကကလျာဏပုရုဇဉ်ဆိုတဲ့ခေါင်းစဉ်လေးနဲ့ဒါတရား၅ပုဒ်ရမယ်ပေါ့ဟုတ်လားခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါဒါကိုပြောမယ်ပေါ့နောက်ဆုံးဟောတဲ့တရားလေးကိုတော့ခေါင်းစဉ်လေးတစ်မျိုးနဲ့ပါဟောပြမယ်မသိပါဘူးနော်ဒါကြောင့်ဂိုင်းပေးတဲ့ပုံစံတော့ဒီကနေ့ကုသိုလ်ကောင်းမှုတွေစုံအောင်ပြုရရတယ်ဒါနသီလသမာဓိပညာနော်အဲ့ဒီကုသိုလ်ကောင်းမှုအဆုစရရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မေညာပုညမြတ်လေးပံကိုပြင်မြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်တော်ဟုပတနာအောင်ဆုပြုရကုန်ရသည်